Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American အသံရဲ့2022ခုနှစ်ဒီဇင်ဘာလ14ရက်အင်္ဂါနံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွဲတင်ဆက်နေပါတယ်လိုင်းဒိုမီတာ3249ရို့အပြင်လိုင်းလက်မီတာ190 kHz 1905ရို့ကနေဖန်ယူနားဆင်နိုင်ပါရဲ့ရှင
်မင်္ဂလာပါရှင်ကျမခင်မြတ်တပါဒီမနေ့ခင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူပြောပြပေးပါပါဗြိတိန်အာရှသုံးနိုင်ငံခေးရှင်တွားရောက်နေတဲ့ American နိုင်ငံကျွမ်းဝင်ကြီး Anthony Blinken ဟာအခု Indonesia နိုင်ငံကိုရောက်နေပါပြီဗြိတိန်မှာ Omicron COVID ပိုးအကူးဆက်ခံရပြီးတော့သေဆုံးသူက2ဦးရှိနေတယ်လို့ဗြိတိန်ဝန်ကြီးချုပ်ကပြောပါတယ် Times Magazine က2022ခုနှစ်အတွက်အလွန်မိုးနိုင်ဆုံးထူးခြားသူဖြစ်တက်စလာအကြီးကဲ Elon Musk ကိုရွေးချယ်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နိုင
်ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာတော့သခိုင်းတိုင်းကဏီမြို့နယ်ချင်းတွင်းမြစ်မှာစစ်ကောင်စီရေရင်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ခဲ့တဲ့အခြေအနေကိုတင်ပြမှာပါအဲ့ဒီနောက်မှာတော့
နှစ်ကုန်ပိုင်းမှာတို့ဖမ်းတဲ့စီးတဲ့အစီအစဉ်တွေကလည်းစနေပြီကြာလေအဲ့လိုအစီအစဉ်တွေရှိနေတဲ့အခါကျတော့ထူးခြားလေဒီမှာနေဖို့အစမပြေပေါ့နော်ဟိုမနေရကြဘူးပေါ့
ဒါကတော့မလေးရှားရောက်မြန်မာအလုသမားရေးဆောင်ရွက်နေသူတဦးက VOE ကိုပြောသားတာပါမလေးရှားမှာတရားမဝင်ပြည်ပလုပ်သားတွေဒဏ်ကြေးတက်သွားစွာနဲ့အိမ်ပြန်နိုင်မဲ့အခြေအနေကြောင့်သတင်းပေးပို့ချက်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်တင်ကီထိုက်တို့ကတင်ပြမှာပါ
အာရှသုံးနိုင်ငံခီးစဉ်သွားရောက်နေတဲ့ American နိုင်ငံကျွမ်းဝင်ကြီး Anthony Blinken ဟာအခု Indonesia နိုင်ငံကိုရောက်နေပါပြီ။သူ့ရဲ့နှစ်ရက်ကြာ Indonesia ခီးစဉ်အတွင်း American Indonesia နှစ်နိုင်ငံပူးပေါင်းဆောင်ရည်အတွက် Indonesia ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့ရှိတဲ့အပြင် Biden အစိုးရရဲ့အာရှဒေသဆိုင်ရာမူဝါဒမင်ခွန်းကိုလည်းပြောကြားဖို့ရှိပါတယ်။တနင်္လာနေ့ကတော့ဝန်ကြီး Blinken ဟာ Indonesia သမ္မတ Joko Widodo နဲ့တွေ့ဆုံခဲ့တာဖြစ်ပြီးသူတို့နှစ်ဦးဟာ American Indonesia နှစ်နိုင်ငံဆက်ဆံရေးတိုးမြှင့်မှုအတွက်နှီးလန်းတွေကိုဆွေးနွေးခဲ့ကြတယ်လို့ Democracy နဲ့လူ့ခွင့်ရေးဆိုင်ရာစိန်ခေါ်မှုတွေဥတုရာသီဆိုင်ရာပြဿနာတွေနဲ့ COVID-19 ကာယောဂါဆိုင်ရာပြဿနာတွေဖြေရှင်းရေးနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့ American နိုင်ငံရဲ့ဌာနပြောခွင့်ရ Netpress ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဝန်ကြီး Blinken ဟာ Indonesia နဲ့ Malaysia နဲ့ Thai နိုင်ငံတွေကိုလည်းဆက်ပြီးတွားရောက်ဖို့စီစဉ်ထားတာဖြစ်ပြီးမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးပြန်ပြီးခိုင်မာလာအောင်နဲ့တောင်တူပင်လယ်ပြင်ဒေတာရင်းရေချောင်းတော်လာမှုပုံမလွတ်လပ်လောင်လုပ်ဖို့အတွက်ကြိုးစားမှာဖြစ်ပါတယ်။တောင်တူပင်လယ်ပြင်ဒေတာမှာတရုတ်ရဲ့လှုပ်ဆောင်မှုတွေဟာဒေတာရင်းတင်းမာမှုကိုတိုးလာစေတာဖြစ်ပြီးတရံဆက်တာပေါ်ကျတဲ့ဒီဒေတာရင်းမှာဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်၊ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတွေနဲ့တရုတ်တို့နယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေတာဖြစ်ပါတယ်
။အမေရိကတိုက်အလဲပိုင်းဒေတာကနေရွှေ့ပြောင်းတော်လာမှုကိုရှော့ချရေးရွယ်တဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ဒေတာရင်းမှာဒေါ်လာ 1.2 ဘီလီယံပုဂ္ဂလိကယင်းနှိမ့်မြုံနှံမှုကိုအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကကြေညာပါတယ်။အမေရိကတိုက်လေပိုင်းဒေတာတွင်ယင်းနှိမ့်မြုံနှံမှုအရေးကုမ္ပဏီ10ခုကခေါင်းဆောင်နေတဲ့ဒုတိယသမ္မတတို့တနင်္လာနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒေါ်လာ 1.2 ဘီလီယံယင်းနှိမ့်မြုံနှံမှုထဲမှာဟွန်ဒူရပ်စ်၊ဂွတ်တီမာလာနဲ့အယ်ဆာဗေဒိုနိုင်ငံတွေကလေသမားတွေကိုတိုးမြှင့်ပံ့ပိုးနိုင်ရေးအတွက်ခါဂီလ်လုပ်ငန်းကြီးကဒေါ်လာ1,153.5နှစ်ကြာအစီအစဉ်ကျန်းမာအခြေခံအကြံဖတ်မှုတွေလျှော့ချရေးအမျိုးသမီးတွေစီးပွားရေးနဲ့ဗန္ဒာရေးဆွမ်းဆောင်ရေးမြင့်တင်ရေးတို့ကိုအလေးပေးဆောင်ရွက်မဲ့အမေရိကအလဲပိုင်းဒေသရင်းကျန်းမာဒန်းတူညီမျှမှုစင်တာအတွက် Care International ထံကဒေါ်လာ1,050လဲပါဝင်တယ်လို့အမေရိကန်သမ္မတအင်ဘူရောကပြောပါတယ်ဟွန်ဒူရပ်စ်နိုင်ငံမှာတော့ဝန်ထမ်း900အလုပ်ပေးနိုင်မဲ့ချီမြင်ဆက်ယုံသစ်တစ်ခုကိုပါတီမေးလ်ကတိဆောက်မဲ့အကြောင်းလဲအမေရိကန်သမ္မတအင်ဘူရောကပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံထဲမှာကျင်းနေတဲ့အမေရိကန်နိုင်ငံသားတွေအမေရိကန်နိုင်ငံမှာအများအားနေထိုင်ခွင့်ရသူတွေနဲ့အာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာခြင်းနဲ့အမေရိကန်တွေကိုအကူအညီပေးခဲ့တဲ့အာဖဂန်နိုင်ငံသားတွေကိုအမေရိကန်အစိုးရကဆက်ပြီးခေါ်ထုတ်နေပါတယ်။အမေရိကန်တပ်တွေအာဖဂန်ကနေအပြစ်တင်ရုပ်သိမ်းခဲ့တဲ့အောက်ကလရုံးကခေါမထုတ်နိုင်မဲ့နဲ့လက်ရှိမှာတာလီဘန်တွေထိန်းချုပ်ထားတဲ့အာဖဂန်နိုင်ငံရဲ့ဂျန်နေသူအရေးအတွက်ကိုတော့အတိအကျမသိရသေးပါဘူး တနင်္လာနေ့အမေရိကန်နိုင်ငံရဲ့ဌာနထုတ်ပြန်ချက်ထဲမှာတော့ဩဂုတ်လ31ရက်နေ့ကစပြီးခေါ်ထုတ်နေရာချထားပေးခဲ့တဲ့အထက်မှာအမေရိကန်နိုင်ငံသား459ယောက်ပြင်အများရန်နေထိုင်ခွင့်ရသူ450နဲ့သူတို့မိသားစုတွေပါတယ်လို့ဖော်ပြပါတယ်။အာဖဂန်ကထွက်ခွာခြင်းနဲ့အမေရိကန်နိုင်ငံသားဒဒါဇင်လောက်ကိုတော့နိုင်ငံခြားရေးဌာနကဆက်သွယ်ခဲ့ကြောင်းနဲ့သူတို့ဟာပြန်ထွက်ဖို့ပြင်ဆင်နေပြီဖြစ်တယ်လို့လိုအပ်တဲ့ခီးသွားစစ်ဆေးတမ်းတွေလည်းရပြီလို့ပြောပါတယ်။ဒါပြင်အာဖဂန်မိတ်ဆွေ2200ကျော်နဲ့သူတို့မိသားစုတွေကိုပါရွှေ့ပြောင်းပေးပြီလို့ပြောပါတယ်။ဘိုင်ဒန်အစိုးရအဖွဲ့ကအာဖဂန်နိုင်ငံသား9500ကျော်ကိုအမေရိကန်နိုင်ငံမှာအခြေချဖို့အတွက်ရန်ပုံငွေချထားပေးခဲ့တယ်လို့အဲ့ဒီထက်က9400လောက်ကတော့ရွှေ့ပြောင်းနေရာချထားပေးပြီဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်။အာဖဂန်မှာလူသားချင်းစာနာမှုပြဿနာအကြီးအမားဆုံးကျုံ့နိုင်တာကြောင့်ဒါကိုဖြေရှင်းဖို့အတွက်ကုလကလာမယ့်နှစ်ထဲအကူအညီဖြစ်တဲ့ရန်ပုံငွေဒေါ်လာ 4.4 ဘီလီယံချထားပေးဖို့ပန်ကြားထားပါတယ်
။ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဗီဇာပြောင်းမျိုးကွက်တဲ့အိုမီကရွန်ကူးစက်ခံရသူတဦးပထမဆုံးသေဆုံးခဲ့ပါတယ်။ဗြိတိန်မှာအိုမီကရွန်ကူးစက်ခံရမှုအသစ်တွေတိုးလာမှုနဲ့ရင်ဆိုင်နေရကြောင်းဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကနိုင်ငံကိုပြောတဲ့ရုပ်သံမိန့်ခွန်းမှာသတိပေးခဲ့ပြီးတဲ့နောက်တနင်္လာနေ့မှာပဲသေဆုံးမှုကိုကြေညာခဲ့တာဖြစ်ပါတယ်။
Sadly, at least one patient has now been confirmed to have died with Omicron. So,
Omicron ကူးစက်မှုနဲ့အနည်းဆုံးလူနာတဦးသေဆုံးခဲ့ရပြီဖြစ်ကြောင်းဝန်ကြီးချုပ်ဂျွန်ဆင်ကလန်ဒန်ကကာကွယ်ဆေးရိုးစင်တာတစ်ခုမှသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။နှစ်သက်ကူညဒီဇင်ဘာ31အရောက်မှာဗြိတိန်မှာလူတိုင်း COVID-19 ကာကွယ်ဆေးတက်တရာတစ်လုံးထပ်ပြီးထိုးနှံရေးလှုပ်ရှားမှုကိုလည်းအစိုးရကစတင်လိုက်ပြီဖြစ်ကြောင်းဝန်ကြီးချုပ်ဂျွန်ဆင်ကကြေညာပါတယ်။နိုင်ငံတော်မှာကာကွယ်ဆေးထိုးနှံရေးစင်တာတွေထူထောင်ရေးအတွက်စစ်တပ်စီမံရေးအဖွဲ့40ကျော်ကိုနိုင်ငံတော်မှာချက်ထားမဲ့အကြောင်းနဲ့တရက်ကိုလူတန်းကာကွယ်ဆေးထိုးနှံရေးရည်မှန်းချက်ပြည့်မီရေးကူညီဆောင်ရွက်ဖို့အတွက်အထွေထွေယောဂါကူဆရာဝန်တွေအနေနဲ့ပုံမှန်ဆေးစစ်ဖို့ရက်ချင်းပေးတာတွေကိုရက်ဆိုင်ထားဖို့လည်းညွှန်ကြားထားတဲ့အကြောင်းဝန်ကြီးချုပ်ကပြောဆိုသွားပါတယ်ရှင်။
American သံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383လိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်တောင်ကိုရီးယားနိုင်ငံနေနဲ့ကုန်သွယ်တိုးမြင့်မှုနဲ့ကမ္ဘာစီးပွားရေးဆိုင်ရာပါဝင်မှုတိုးချဲ့ဖို့ကြိုးစားတဲ့အနေနဲ့ CPTPP ခေါ် Pacific သမုဒ္ဒရာရဲ့ဝန်ထမ်းနိုင်ငံများကုန်သွယ်ပူးပေါင်းဆောင်ရွက်မှုအဖွဲ့မှပူးပေါင်းပါဝင်ဖို့အတွက်စလုပ်နေပြီလို့တောင်ကိုရီးယားဗန်ဒါရေးဝန်ကြီးဟောင်နမ်ခီကတနင်္လာနေ့မှာပြောပါတယ်။ဒေသရင်းတရုတ်ရဲ့စီးပွားရေးလွှမ်းမိုးမှုကြီးထွားလာတာကိုတုံ့ပြန်အောင်ကြိုးစားတဲ့အနေနဲ့ American သမ္မတဟောင်းဘဲရစ်အိုဘားမားလက်ထက်မှာ TPP Pacific သမုဒ္ဒရာရဲ့ဝန်နိုင်ငံများပူးပေါင်းဆောင်ရွက်အတွက်ညှိနှိုင်းခဲ့တာဖြစ်ပြီး2018ခုနှစ်မှာအဖွဲ့ကိုစတင်တည်ထောင်ခဲ့တာပါ။ဒါပေမဲ့ American သမ္မတဟောင်း Donald Trump က2019သူတာဝန်စတင်ထမ်းဆောင်ခြင်းမှာဒီအဖွဲ့တွေကနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ CPTPP ရော Australia, Brunei, Canada, Chile, Japan, Malaysia, Mexico, New Zealand, Peru, Singapore နဲ့ Vietnam စတဲ့17နိုင်ငံကြား2018မှာလက်မှတ်ရေးထိုးခဲ့တဲ့ကုန်သွယ်သဘောတူညီချက်ဖြစ်ပါတယ်။ဒီအဖွဲ့တွေမှာတရုတ်ကရော Taiwan ကပါပါဖို့ကမ်းလှမ်းပြီးသုံးလကြာမှာတောင်ကိုရီးယားကအခုလိုပါဝင်ဖို့အတွက်လှုပ်ဆောင်လာတာလည်းဖြစ်ပါတယ်။
1989ခုနှစ် Tiananmen ရင်ပြင်အစုလိုက်ပြုံလိုက်တပ်ဖြတ်မှုအောက်မေ့ဘွဲအဖြစ်ခွင့်ပြုချက်မရဘဲကျင့်ပါခဲ့တဲ့ဖျောင်းတိုင်းမီထွန်းညှိပွဲမှာပါဝင်မှုနဲ့ဟောင်ကောင်ကမီဒီယာလုပ်ငန်းရှင်ကြီးထင်ရှားတဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူဂျင်မီလိုင်ကိုတနင်္လာနေ့မှာပဲထောင်ဒဏ်13လချမှတ်ပါတယ်။လိုင်းနဲ့အတူတခြားသောတက်ကြွလှုပ်ရှားသူတွေဖြစ်တဲ့ရှင့်နေချောင်ဟန်ထွန်းနဲ့တရင်တောင်ဟောင်းဂွက်နက်ဟိုတို့ကိုပြီးခဲ့တဲ့နှစ်ကအခမ်းအနားတစ်ခုမှာပါဝင်ခဲ့မှုဟာဆိုရင်ခွင့်ပြုချက်မဲ့စီဝေးမှုမှာပါဝင်ရေးလှုံ့ဆော်မှုနဲ့အပြစ်ရှိတယ်လို့ပြီးခဲ့တဲ့ကြာသပတေးနေ့ကစီရင်ချက်ချခဲ့တာပါရှင့်နေထံကိုတော့ထောင်တန်း12လနဲ့တရင်တောင်ဟိုကိုတော့ထောင်တန်း6လအဖြစ်တနင်္လာနေ့ကပြစ်ဒဏ်ချမှတ်ပါတယ်2020ပြည်နှစ်ဇွန်လ4ရက်နေ့အခမ်းအနားဖြစ်မြောက်ရေးဂျူပန်မှုတယောက်ခဲ့မှုဒါမှမဟုတ်လေတခြားသူတွေတယောက်အောင်လှုံ့ဆော်ဖို့ကြိုးစားခဲ့ကြတဲ့10ဦးထဲမှာသူတို့3ဦးပါဝင်ခဲ့ကြတာဖြစ်ပါတယ်။ဂျန်နဲ့တက်ကြွလှုံ့ဆော်သူ5ဦးကိုလည်းထောင်ဒဏ်4လကနေ14လအထိတနည်းလာနေ့ကထောင်ဒဏ်အသီးသီးချမှတ်ခဲ့ပါတယ်ရှင်
။နာမည်ကြီး Times Magazine ကြီးက 2021ခုနှစ်တည်းအလွန်မိုးနိုင်ဆုံးထူးခြားတဲ့ပုံကိုဖြစ်နေ Tesla ကုမ္ပဏီရဲ့အမှုဆောင်မူဆောင်အရာရှိချုပ် Elon Musk ကိုရွေးချယ်လိုက်ပါတယ် Elon Musk ဟာ SpaceX ကုမ္ပဏီကိုတူထောင်ခဲ့သူဖြစ်ပြီးတော့ဒီကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ဖြစ်နေနည်းပညာဆိုင်ရာ Neuralink ကုမ္ပဏီကိုရောအခြေခံစောက်ဦးနဲ့တိစောက်တဲ့ Boring ကုမ္ပဏီကိုပါတူထောင်ခဲ့သူဖြစ်ပါတယ်သူရဲ့လျှက်စစ်ကားကုမ္ပဏီဟာကမ္ဘာမှာတန်ဖိုးရှိဆုံးကားတွေကိုထုတ်နေတယ်လို့အာကာသာရဲ့ပြန်တမ်းမှုလုပ်တဲ့သူ့ရဲ့ဒုံးပြန်ကုမ္ပဏီကလည်းအရက်သားတွေနဲ့သာလက်ပတ်တာပါ Tesla ဈေးကွက်တန်ဖိုးဟာဒီနှစ်ထက်မှ American Dollar 1 Trillion ကျော်သွားတဲ့အတွက် Ford Motor နဲ့ General Motor နှစ်ခုပေါင်းထက်ဈေးပိုသားသွားပြီဖြစ်ပါတယ်လူပေါ်နဲ့သက်ဆိုင်တဲ့ပြဿနာရပ်တွေအတွက်ဖြေရှားတဲ့နေရာမှာရောနည်းပညာခေတ်မှာကျုံ့နိုင်တဲ့ Andy Ray နဲ့ဖြစ်နိုင်ခြေတွေအတွက်ကိုစားပြုတဲ့နေရာမှာရောလူတိုင်းဝိုင်းအပြောင်းလဲဖြစ်အောင်လှုပ်ဆောင်ရမှာပါထူးထူးခြားခြားဆွမ်းဆောင်နိုင်တဲ့ Elon Musk ကို2021အတွက် Times Magazine ကြီးကအလွှမ်းမိုးနိုင်ဆုံးထူးခြားတဲ့ပုဂ္ဂိုလ်ဖြစ်ရွေးချယ်တယ်လို့ Editor ချုပ် Edward Felsenthal ကပြောပါတယ်ဆယ်ကျော်သက်အဆိုကျော် Olivia Rodrigo ကိုဒီနှစ်အတွက်ဖျော်ဖြေထူးခြားတဲ့ပုဂ္ဂိုလ်ဖြစ်ရွေးချယ်တယ်လို့ထူးခြားတဲ့အားကစားသမားဖြစ်တဲ့ American Jumpman Simon Bayless ကိုရွေးချယ်ပါတယ်ဒီနှစ်အတွက်တရေကောင်းတဲ့ဖြစ်ကတော့ကာကွယ်ဆေးအတွက်လေးလာဆန်းစစ်ကြတဲ့သိပ္ပံပညာရှင်တို့ကိုဂုဏ်ပြုထားပါတယ်
American Pirasso အနောက်လေပိုင်းပြည်နယ် Kentucky မှာတောက်ချနေနှောင်းပိုင်းနဲ့စနေနေ့အစောပိုင်းလေးစင်နာမောင်းတွေဝင်ရောက်တိုက်ခတ်ခဲ့မှုကြောင့်သေဆုံးရသူ64ယောက်ရှိနေကြောင်းပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။စုစုပေါင်းသေဆုံးသူအရေအတွက်ကတော့လာမယ့်သတင်းပတ်တွေအတွင်းသိရှိရအောင်မဲ့မဟုတ်တာနဲ့အတူပဲအရေအတွက်ကတိုးလာနိုင်ခြင်းရှိတယ်လို့လည်းအုပ်ချုပ်ရေးမှူးကပြောပါတယ်။ပြည်နယ်မြို့တော် Frankfort မှာလုပ်တဲ့တနင်္လာနေ့ကသတင်းစာရှင်းလင်းပွဲမှာKentucky အုပ်ချုပ်ရေးမှူးကအခုလိုပြောဆိုခဲ့တာဖြစ်ပါလေရှင
်အင်္ဂါနေ့နေ့နဲ့ခင်တင်အစီအစဉ်ကိုဒေါက်ခင်မြတ်တက်နဲ့မတ်တင်ကီထိုက်တို့ကတင်ဆက်ခဲ့တာပါရှင်မကြာခင်မှာတော့မလေးရှားရောက်တရားမဝင်ပြပလုပ်သားတွေဒဏ်ကြေးတက်တာစွာနဲ့အိမ်ပြန်နိုင်တဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်အခုတော့ကချင်းဒီကမှာရှင်အခုတော့ကဏီချင်းတွင်းမြစ်ထဲမှာစစ်ကောင်စီရေရင်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ခဲ့တဲ့အခြေအနေကိုကြည့်ကြရအောင်ပါ။စကိုင်းတိုင်းကဏီမြို့နယ်ချင်းတွင်းမြစ်ထဲမှာစစ်ကောင်စီရဲ့ရေရင်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေနှစ်ဖက်အပြန်အလှန်ပစ်ခတ်ပြီးတော့တိုက်ပွဲတွေဆက်ရှိနေပါတယ်။ဒီစကိုင်းတိုင်းနဲ့ရေဦးမြို့မှာဆိုရင်လေရေဦးမြို့မှာရဲစခန်းနဲ့ရက်ကွယ်ရုံတစ်ခုကိုလည်းဒေသခံကာကွယ်ရေးအဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်။ဒီသမ73ရက်မနက်ပိုင်းမှာစကိုင်းတိုင်းဒေသကြီးကဏီမြို့နယ်ချင်းတွင်းမြစ်ထဲစစ်ကောင်စီရဲရင်အုပ်စုဟာမဲတင်ရွာအနီးတောင်းတင်နေချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့နှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ခဲ့တာလို့သိရပါတယ်။စစ်ရဲရင်အုပ်ထဲတင်မောတချို့တောင်းတင်လို့နားနေချိန်မှာအနီးနားကဒေသခံတွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်တာလို့ကနီ PDF တာဝန်ရှိသူကပြောပါတယ်
စစ်ကောင်စီရဲ့တပ်ကမင်းညာကအိမ်ငန်းလေးမှာရှောက်တယ်ရောက်တဲ့ကြံမလို့ပြည်တွင်ရွာနာလေးမှာမင်းညာရဲ့ဆုံဆင်းလာတယ်ဆုံဆင်းလာပြီးမဲတင်နာမှာပဲသူတို့ပတ်ချန်ချပြီးညာအိတ်ကညာအိတ်ကဒီနေ့လေးပဲသူတို့အထူးကဆုံဆင်းမှုအစီအစဉ်ရှိတယ်စစ်ကောင်စီရဲ့တပ်ကြီးအုပ်စုရဲ့မှာပါတယ်လက်ကွန်ဆူစီရနတ်တီယာတင်းနေတယ်ဒီလေအတို့ကြောင့်မလို့သူတို့ရင်းစောင့်ပြီးတော့မှခေါ်တယ်ပြောသူစစ်ကောင်စီတပ်ဖက်ကဒုက္ခစီပါလေအဲ့ဒီစီရနေပြီးတော့မှဒီဟောပူကြတယ်ပေါ့ရွာပြည်ရွာသားတွေရှိတဲ့ဘက်တွေကိုစစ်တပ်ကလည်းရှိတယ်အဲ့ဒီလေဒီတစ်ဝိုင်းမှာရှိကိစ္စကလူကောတပ်ဖွဲ့ရနေမှာဒီဒီပေါ့အဲ့လိုအန်ဒီကမ်မီရရှိ
အရင်နေ့ကဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပေမဲ့ဒီဇင်ဘာ17ရက်ကချင်းတွင်းမြစ်ထဲမှာပဲစစ်ကောင်စီရေရင်တိုက်ခိုက်ခံခဲ့ရတာရှိပြီးစစ်ကောင်စီဘက်ကတအူးဒဏ်ရာရရှိခဲ့တယ်လို့ဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်
။ကဏီရင်းမပင်ဘက်မှာတော့ကဏီမှာတော့ဒီဇင်ဘာလ17ရက်နေ့မှာဒါဖြစ်ခဲ့တာရှိတယ်မနေ့17နှစ်လောက်မှာဖြစ်ခဲ့တာရှိတယ်။အဲ့ဒါတော့ကျွန်တော်တို့ဒီလီဝမြစ်ထဲရလီဝကျမ်းပဲ15ဦးလောက်ကပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်။အဲဒီမှာကျွန်တော်တို့ဆီကလည်းပြန်လည်ပြစ်ခတ်တာရှိတယ်။ဒီကျမ်းပဲအဖွဲ့အစည်းစီကတနက်တလက်ရရှိခဲ့တယ်။ကျွန်တော်ဆီကစစ်သည်တယောက်ရရှိခဲ့တာရှိတယ်
။ကနီ PDF ဘက်ကတော့စစ်ကောင်စီဘက်ကဒီထက်ပိုတဲ့အထိကိုက်တွေရှိတယ်လို့ VOA ကပြောပါတယ်။တစ်ဆက်တည်းမှာပဲစကိုင်းတိုင်းတဲ့ကရေဦးမြို့မရဲစခန်းကိုဒေသခံကာကွယ်ရေးအဖွဲ့တွေကတိုက်ခိုက်ခဲ့တယ်လို့ရေဦးဒေသခံတဦးကပြောပါတယ်။
ဆနစ်ခွဲလောက်ကဟိုရေဦးမြဝရေစခန်းနဲ့အောင်ချနာဂျုံနဲ့ကိုဒီဟိုပေါ့ရေဦးပြည့်ရတို့ပြူကကဖာခွဲတယ်ရသူဆိုလက်နဲ့ကြီးနဲ့ထူပါပေါ့လိုကေတီတီအတီရပဲသွားပြီးတိုက်ခိုက်တဲ့ပုံစံပေါ့ယောက်ျားယောက်ျားတဘောမျိုးပဲဟုတ်ဟိုဘက်အပြင်းနဲ့ဖြစ်ခတ်တာတော့မရှိတော့ချင်းချိုက်စီဆုံးတော့လောလောဆယ်အထိတော့မကြားရသေးဘူးသူတို့အဲ့ဒီဒီဘက်ကလက်နဲ့တော့ကတိရတရားပြခတ်တဲ့အချိန်ပြခတ်ပြီးရတဲ့အချိန်မှာပေါ့သူတို့ကမျိုးလေးကိုကတ်ပြီးတော့တနန်ရန်ပြီးပြစ်တယ်လို့ပြောတယ်အဲ့ပြစ်တဲ့အချိန်မှာတော့ကလေးနှစ်တယောက်တော့လက်မှာဟိုဆက်ကြည့်ရှက်ပါလိမ့်ခဲ့ရလို့ကြားတယ
်တိုက်ခိုက်မှုကြောင့်မျိုးမရဲစခန်းအတွင်းကကားတစီးနဲ့လူနေတန်းရတစ်ခုပျက်စီးသွားကြောင်းဒေသခံတွေကပြောပေမဲ့ဒါနဲ့ပတ်သက်လို့ VOA ကတိကျအတည်ပြုချက်မရခဲ့ပါဘူးပြစ်ခတ်မှုဖြစ်ပြီးမှစစ်ကောင်စီကမြို့ဝင်မြို့ရက်တွေကိုစစ်ဆေးရာတွေရှိပြီးမြို့ရင်းမှလည်းစစ်ဆေးရာတွေပြုတ်လုံနေပြီးတော့လုံခြုံရေးတင်းကျပ်နေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ကိုရဲမမရှင်အင်္ဂါနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဓာတ်ရိုက်တင်ဆက်နေပါတယ်မလေးရှားနိုင်ငံကနိုင်ငံခြားသားတရားမဝင်ရွှေ့ပြောင်းနေထိုင်နေသူတွေကိုဒဏ်ကြေးတက်တာတဲ့အစီအစဉ်နဲ့တစ်နှစ်အတွင်းလူဦးရေတသိန်းခွဲလောက်နေရက်ပြန်ပို့ခဲ့တယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကဆိုပါတယ်။ဒါအပြင်ဒီဇင်ဘာလကုန်မှာနေရက်ပြန်ပို့ခွင့်ပြုထားတဲ့ရက်သက်တမ်းကုန်တော့မှာဖြစ်တဲ့အတွက်နောက်နှစ်ဇွန်လအထိလဲဒဏ်ကြေးတက်တာစွာနဲ့တရားမဝင်နေထိုင်သူတွေကိုနေရက်ပြန်ရေးအတွက်သက်တမ်းထပ်တိုးပေးလိုက်ပါတယ်။ VOA မြန်မာပိုင်းရဲ့သတင်းတောက်မအေးမှာသတင်းပေးပို့ထားပါတယ်ရှင
်။မလေးရှားနိုင်ငံကနိုင်ငံခြားသားတရားမဝင်ရွှေ့ပြောင်းနေထိုင်နေသူတွေကိုဒဏ်ကြေးတက်တာတဲ့အစီအစဉ်နဲ့တစ်နှစ်အတွင်းလူရေသသိန်းခွဲလောက်နေရပြန်ပို့ခဲ့ရမှာမြန်မာနိုင်ငံသားတွေလည်းပါဝင်ကြောင်းမလေးရှားနိုင်ငံကမြန်မာတွေကိုအကူအညီပေးနေတဲ့အလုပ်သမားရေးလှုပ်ရှားသူဥတီဟမမောင်ကပြောပြပါဗျ
။ပြီးခဲ့တဲ့ကျွန်တော်တို့ဒီ2020ဒီဘာလို့ပြောဒီနှစ်2021ဒီဇင်ဘာအထိသူတို့ပြန်ပို့ထားတဲ့စရင်းရဆိုလို့ရှိရင်တော့စုစုပေါင်းဒီနိုင်ငံသားသားအလုပ်သမားတွေစုစုပေါင်းသသိန်းခွဲလောက်ပြန်ပို့တယ်ပေါ့နော်အဲဒီပြန်ပို့တဲ့အထဲမှာကျွန်တော်တို့မြန်မာနိုင်ငံသားတွေလည်းပါတာပေါ့အများဆုံးတန်ကျင်ပြင်းတဲ့နိုင်ငံ၃နိုင်ငံကတော့အင်ဒိုနီးရှားနိုင်ငံရယ်ဘင်္ဂလားဒေ့ရှ်ရယ်အိန္ဒိယရယ်ပေါ့အင်ဒိုနီးရှားဆိုလို့ရှိရင်9000ကျော်တယ်ပေါ့နော်ဒါဘင်္ဂလားဒေ့ရှ်ဆိုရင်လည်း2000ကျော်တယ်ဟိုဟာအိန္ဒိယကတော့19000ကျော်တာပေါ့ဆိုတော့ဒါကတော့သူတို့နိုင်ငံမှာတရားမဝင်နေထိုင်ပြီးတော့သူတို့ပြည်တော်ပြန်တဲ့ဒီသူတွေစည်းရင်းပေါ့အဲ့ဒီထဲမှာလည်းမြန်မာနိုင်ငံသားတွေပါတယ်ပေါ့နော်ဒါပေမဲ့မြန်မာနိုင်ငံသားဘလောက်ပါတယ်ဆိုတာတော့အတိအကျသူတို့ဘာမှသတင်းထုတ်ပြန်ထားတာတော့မရှိဘူးလေ
အခုဆိုရင်တရားမဝင်နိုင်ငံသားအလုပ်သမားတွေနေရပြန်နိုင်ဖို့အတွက်ဒဏ်ကြေးသက်သာစွာနဲ့ခွင့်ပြုထားတဲ့ရက်ဟာဒီဇင်ဘာလကုန်အထိဖြစ်ပေမဲ့နောက်နှစ်ဇွန်လအထိတက်တန်းထပ်တိုးပေးမယ်ဆိုတဲ့အကြောင်းကိုလည်းဒီကနေ့မှပဲစတင်ကြေညာပေးခဲ့တယ်လို့လည်းဆိုပါတယ်
ဟိုတကယ်တရားဝင်ကြီးညာတော့ဒီနေ့မှကြီးညာတာပေါ့တော့အစည်းအဝေးမှာတော့သူမနေရတော့သူထုတ်ပြောလိုက်တာတော့တွေ့တယ်ခင်ဗျနိုင်ငံသားအလုပ်သမားတွေကိုသူ့နိုင်ငံမှာရေးရှိမနေအောင်လို့လည်းပါတာပေါ့နော်အဲ့ဒါအကြက်ကိုသူကလမ်းဖွင့်ပေးတဲ့အနေနဲ့နောက်နှစ်ဂျွန်ကြီးဖြတ်ပြီးတော့တက်တန်းဖြတ်တူပေးထားလိုက်တယ်ခင်ဗ
ျမလေးရှားနိုင်ငံမှာကိုဗစ်အရေးပေါ်ကာလအတွင်းအထောက်ထားမဲ့တွေအတွက်အလုပ်ကံအခွင့်အလမ်းတွေလည်းအဆင်မပြေသလိုဖမ်းဆီးမှုတွေလည်းရှိနေတဲ့အတွက်တချို့လည်းနေရပြင်ကျင်ကြသူတွေလည်းရှိကြတယ်လို့ဆိုပါတယ်အခုလိုမျိုးတရားမဝင်နိုင်ငံသားတွေအတွက်ဒဏ်ကြေးတက်တာစွာနဲ့နေရပြန်ဖို့ခွင့်ပြုတဲ့တက်တန်း6လလောက်ထပ်တိုးပေးလိုက်တဲ့အတွက်နေရပြန်လို့တဲ့မြန်မာတွေအတွက်တော့အဆင်ပြေနိုင်တယ်ဆိုပြီးဥတီယမမောင်ကဆိုပါတယ
်တချို့တွေကလည်းဒီမှာနေရတာအဆင်မပြေတဲ့လူတွေတော်တော်များများရှိတာပေါ့နော်သူအလို့ကိုင်းအဆင်မပြေတာရဲ့နောက်ပြီးတော့တရားမဝင်နေထိုင်တဲ့အတွက်အဖမ်းကြီးတွေကြောင့်တချို့ပြန်ကျင်ကြတဲ့လူတွေအတွက်တော့ကောင်းပါတယ်ခင်ဗျာဘာလို့လဲဆိုတော့ဒီမှာနှစ်ကုန်ပိုင်းမှာတို့ဖမ်းတဲ့စီးတဲ့အစီအစဉ်တွေကလည်းစနေပြီတော့လေအဲ့တော့အဲ့လိုအစီအစဉ်တွေရှိနေတဲ့အခါကျတော့တချို့တော့လည်းဒီမှာနေဖို့အဆင်မပြေရဲ့အဆင်မပြေဘူးပေါ့နော်ဟိုမနေရဲကြဘူးပေါ့အဲ့တော့အဲ့လိုအနေအထားမျိုးမှာဒီလိုအစီအစဉ်တွေဖွင့်ပြီးထားတယ်ဆိုရင်တော့တရားမဝင်နေထိုင်တဲ့လူတွေအတွက်တော့ပိုပြီးကောင်းပါတယ်ပြန်ဖို့အတွက်အဆင်ပြေပါတယ်
ဒီအစီအစဉ်ဟာမလေးရှားနိုင်ငံမှာရှိတဲ့တရားမဝင်ရွှေ့ပြောင်းနေထိုင်နေသူတွေကိုတရားစွဲဆိုတာမျိုးတွေမလုပ်ဘဲနေရပြန်နိုင်ရေးအခွင့်အလမ်းပေးဖို့သာရည်ရွယ်ထားကြောင်းလူဝင်မှုကြီးကြပ်ရေးညွှန်ကြားရေးမှူးချုပ်မစ္စတာဒါတက်ကပြောကြားခဲ့ပါတယ်မလေးရှားနိုင်ငံမှာတရားဝင်ရောတရားမဝင်ပါမြန်မာ၅သိန်းခွဲတဲ့မနေ့အလုပ်လုပ်ကန်နေကြတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်ကျမတို့ဒီနိုင်ငံတကာသတင်းလွှာတွေကိုမတင်ဆက်ခင်မှာဒီ virus မျိုးကွဲတွေဘယ်လိုဖြစ်လာသလဲဆိုတာကိုကြည့်ချူနားဆင်ကြရအောင်ပ
ါ virus mutation virus ပိုးမျိုးရိုးဗီဇပြောင်းလဲမှု virus ပိုးတစ်မျိုးဟာလုပ်ငန်းတာဝန်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းလဲဖြစ်ပြီးဆိုရင် virus ပိုးအသွင်ပြောင်းမှုဖြစ်ပါတယ်လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတည်းဝင်ရောက်နေထိုင်ပြီးသူပိုးတွေစာတိုးများပြအောင်ပွားနေပြီဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်ဒီလိုကူးယူချိန်မှာတစ်ခါတလေအတိမ်းဆောင်ဖြစ်နိုင်တာပါမျိုးရိုးဗီဇတစ်ခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ် virus ပိုးတိုင်းကတော့တစ်ခုမဟုတ်တစ်ခုပြောင်းလဲမှုရှိပါတယ်တချို့ virus ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုတိမ်းဆောင်ဖြစ်ရင်အများစုကတော့ virus ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူး။ပြောင်းလဲမှုဖြစ်စဉ်က virus ကိုအားပြော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်။ဥပမာ virus ပိုးမျက်နှာပင်က protein တွေဟာလူရဲ့ခုခံအားစနစ်ကိုမျက်စိလဲစေတာ၊တံပြန်နိုင်စေတာမျိုးလှုပ်သွားနိုင်တဲ့ပြောင်းလဲဖြစ်တဲ့ဆိုရင်တော့တိတ်ကိုအန္တရာယ်ကြီးပါတယ်။ COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကြတဲ့ COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ
်။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုရာသီဟာဆိုလို့ရှိရင် Israel ပိုင်နဲ့ကောင်းကင်တွေပေါ်ကိုဖြတ်ပြီးတော့ငှက်တွေရွှေပြောင်းကြတဲ့အချိန်ဖြစ်ပါတယ်။ဒီလိုအုပ်စုလိုက်ရွှေပြောင်းပြန်တန်းတဲ့ငှက်တွေကြောင့်လေဒီသူတို့လမ်းကြောင်းအတိုင်းလေ့ကျင့်နေတဲ့ Israel တိုက်လေယာဉ်တွေအတွက်စိန်ခေါ်မှုတွေကြုံနေရပါတယ်။ဒီအကြောင်း Israel နိုင်ငံကနေ Linda Grastein နဲ့ Ricky Rosen တို့ပူးတွဲပေးပို့ထားတဲ့သတင်းလွှာကိုကြည့်ရှုနားဆင်ကြရအောင်ပါရှင်။ရာနဲ့ချီတဲ့ရွှေပြောင်းငှက်တွေဟာလပြည့်ချင်း Israel နိုင်ငံ Galilee ဒေသဟူလာရေကန်ကြီးကိုကြောဖြတ်ပြန်တန်းနေကြတာပါ။ဥရောပကနေရာသီဥတုပူနွေးတဲ့အာဖရိကဘက်ကိုပြန်တန်းတဲ့ခီးရှေကြီးမှာတထောင်နားတဲ့အနေနဲ့ညဘက်အချိန်မှာဒီရေကန်ကြီးမှာငှက်တွေအနားယူကြမှာဖြစ်ပါတယ်။ငှက်တွေကိုလေ့လာစောင့်ကြည့်နေတဲ့သူတေသည်ယာရွန်ချာကာကအခုလိုပြောပါတယ
်။ Israel is like a funnel.
Israel ရှေ့ဥရောပအနောက်အာရှလိုကနေအာဖရိကအထိရွှေပြောင်းပြန်တန်းမှုအားလုံးရဲ့လမ်းကြောင်းလိုမျိုးရှိနေတာပါ။ရွှေပြောင်းရာသီတိုင်းငှက်ပေါင်း5000လောက်ဒီမှာကျွန်တော်တို့တွေ့ရပါတယ
်။ရွှေပြောင်းတဲ့အချိန်နဲ့လမ်းကြောင်းတွေဟာရာသီဥတုပြောင်းလဲမှုတန်းကိုခံရပါတယ်။ဒါကြောင့်ဒီငှက်တွေအသက်ရှင်ဖို့အတွက်ရာသီဥတုပြောင်းလဲမှုဟာပြဿနာဖြစ်နေပြီးမဖြစ်မနေကင်တွယ်ဖြေရှင်းရမှာဖြစ်တယ်လို့လည်းသိပ္ပံပညာရှင်တွေကအကြံပြုထားတာပါသူတေသည်ယာရွန်ချာကာကတော့
There are the clock of mother earth ဖြစ်ပါတယ
်ဘယ်ချိန်မှလာရမလဲဆိုတာကိုသူတို့အတိအကျသိပါတယ်မကြသေးရင်ဆယ်စုနှစ်တွေအတွင်းကျွန်တော်တို့မြင်တွေ့ရတာကတော့ငှက်တွေရွှေပြောင်းမှုဟာနည်းနည်းချင်းနောက်ကျလာတာဖြစ်ပါတယ်ဒါကလည်းရာသီဥတုပြောင်းမှုနဲ့တခြားအကြောင်းတွေကြောင့်ဖြစ်ပါတယ်ဒီငှက်တွေအတွက်ခီးတထောင်နားဖို့ကောင်းတဲ့နေရာတွေရှိနေတဲ့ဒီလမ်းကြောင်းကိုကျွန်တော်တို့ကောင်းကောင်းထိမ့်သိမ့်မထားနိုင်လို့ဖြစ်ရတာပါ
။ရာသီဥတုပြောင်းလဲမှုအပြင်ငှက်တွေရွှေပြောင်းမှုမှာအစ္စရေးနိုင်ငံကအဓိကရင်ဆိုင်နေရတဲ့စိန်ခေါ်မှုကတော့စီရေးအမြဲလေ့ကျင့်နေတဲ့အစ္စရေးလေတပ်အတွက်သူတို့ပြန်တန်းလေ့ကျင့်တဲ့ကျင်းမြောင်းတဲ့လေကြောင်းပိုင်တဲ့နဲ့ငှက်တွေပြန်တန်းတဲ့လမ်းကြောင်းခွဲဝေအသုံးပြုနေရတာဖြစ်ပါတယ်။ငှက်တွေနဲ့တိုက်လေရင်တွေကြားပြင်းပြင်းထန်ထန်တိုက်မိတာကြောင့်ဒီပြဿနာကိုဖြေရှင်းနိုင်ဖို့ငှက်တွေအကြောင်းလေ့လာနေတဲ့သူတေသည်ယော့စီလက်ဟမ်ကဥဆောင်ပြီးအစ္စရေးလေတပ်နဲ့ပူးပေါင်းလေ့လာအဖြေရှာနေပါတယ
် Before we started our joint study
ကျွန်တော်တို့အစ္စရေးလေတပ်နဲ့ပူးတွဲလေ့လာမှုမတိုင်ခင်ငှက်တွေနဲ့တိုက်မိတဲ့အတွက်တိုက်လေရင်ပေါင်း70ဆင်းဆုံးရှုံးခဲ့ရပါတယ်လုံးဝပြတ်ကျတဲ့အထိဖြစ်ခဲ့တာပါလေရင်မှု3ဦးနဲ့သေဆုံးခဲ့ရပါတယ်အခုတော့ငှက်တွေနဲ့တိုက်မိတဲ့နှုန်းကို86ရာခိုင်နှုန်းလျော့သွားတဲ့အထိအောင်မြင်မှုရခဲ့ပါတယ်
ငှက်တွေရွှေပြောင်းမှုပုံစံတွေရဲ့အတိအကျမြေပုံကိုအစ္စရေးလေတပ်ကိုပံ့ပိုးပေးဖို့လက်ဆမ်ဟာစက်တက်ဂလိုက်ဒါယာဉ်ကိုအသုံးပြုပြီးငှက်တွေနဲ့အတူပြန်တန်းလေ့လာခဲ့တယ်လို့ဆိုပါတယ်။ပြန်တန်းနေတဲ့ငှက်တွေနဲ့မတိုက်မိအောင်အချိန်ကြာနဲ့လမ်းကြောင်းတွေအတွက်အစ္စရေးလေတပ်ဟာတိုက်လေယာဉ်တွေလေ့ကျင့်ပြန်တန်းဖို့ဒီမြေပုံတွေကိုအသုံးပြုနေကြပါတယ်။လက်ဆမ်နဲ့အစ္စရေးလေတပ်ဟာဆက်လက်ပြီးတော့လေငှက်တွေပြန်တန်းမှုလမ်းကြောင်းကိုခင့်မီနီးပညာတွေအသုံးပြုပြီးလေ့လာနေကြပါတယ်။အစ္စရေးနိုင်ငံသားတွေအတွက်တော့သူတို့ကောင်းကင်မှာတန်းနဲ့ချီပြီးငှက်တွေပြန်တန်းကြတာကိုရာသီတစ်ခုတိုင်းစီမှာလအနေငယ်ကြအောင်တွေ့မြင်ခွင့်ရနေကြတာဖြစ်ပါတယ်ရှင
်ဆက်လက်ပြီးတော့အမေရိကန်ပြည်ထောင်စုမှာဒီတစိကောင်းဖန်တီးတဲ့အလုပ်အကြောင်းကိုလည်းတင်ပြမှာပါမစ္စတာအန်တိုနီယိုအယ်ကာလာဟာ တစိကောင်းဖန်တီးတဲ့အလုပ်ကိုဆယ်စုနှစ်တခုကျော်လှုပ်လာခဲ့သူပါသူဟာအမေရိကန်စာတိုက်လုပ်ငန်းကတစိကောင်းဒီဇိုင်းတွေကိုကြီးကြပ်ရသူဖြစ်ပြီးတော့တစိကောင်းနဲ့ပတ်သက်လို့တနိုင်ငံလုံးမှာရှိတဲ့အမှုပညာဒါရိုက်တာ၄ဦးတည်းဟာတက်ဦးလေးဖြစ်ပါတယ်သူနဲ့တွေ့ဆုံမေးမြန်းထားတဲ့ Maxen Mosakel Wolf ပေးပို့ထားတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြမှာပါရှင
်တစိကောင်းတွေကိုဖန်တီးဖို့အမေရိကန်စာတိုက်လုပ်ငန်းUSPS ရဲ့အနုပညာဒါရိုက်တာအဖြစ်အန်တိုနီယိုအလာဂါလှုပ်လာခဲ့တာ10နှစ်လောက်ရှိနေပါပြီအကြောင်းကတော့
I think I hired at least two different artists
အရင်တုန်းကလူငါးပြီးလှုပ်ကြည့်ဘူးပါတယ်အလုံးမဖြစ်တော့ဓာတ်ပုံဆရာတယောက်ကိုခေါ်ပြီးကျွန်တော်ကိုယ်တိုင်ပဲဒီဇိုင်းကောင်းတစ်ခုကိုပုံဖော်ဖို့ကြိုးစားကြည့်ပါတယ်ဒီဇိုင်းတစ်ခုကိုကိုကကြိုက်လို့အထက်ကိုတင်ပြလိုက်တဲ့အခါအတီးပြုတ်ပေးလိုက်တာမျိုးလည်းရှိသလိုတခါတလေအပယ်ချခံရရင်ဓာတ်ပုံဆရာနဲ့နောက်တစ်ခါအစကနေပြန်လှုပ်ရတဲ့အခါမျိုးလည်းရှိပါတယ
်အခုဆိုရင်သူဖန်တီးတဲ့ဒီဇိုင်းကောင်းတွေထဲမှာ Hip Hop Hip Hop တမားတွေရဲ့ပုံရိပ်မျိုးတွေလည်းပါဝင်ပြီးရပ်ပါရီ break dance ပုံတွေလည်းပါဝင်တာပါအမေရိကန်စာတိုက်လုပ်ငန်းမှာဒီဇိုင်းကောင်းဒီဇိုင်းတွေကြီးကြပ်ရသူဖြစ်လာပြန်တော့အမျိုးပေါင်းစုံသောဒီဇိုင်းကောင်းတွေထုတ်လုပ်နိုင်ဖို့အားထုတ်လာရတယ်လို့သူကဆိုပါတယ
် There was one I did for the Emancipation Proclamation
1863တုန်းကတောင်ပိုင်းပြည်နယ်တွေမှာသမရလင်ကွန်းကကျွန်စနစ်ကိုဖျက်သိမ်းပြီးလွတ်လပ်ခွင့်ပေးလိုက်တဲ့နှစ်150ပြည့်အထိတ်အမှတ်အဖြစ်ထုတ်တဲ့ဒီဇိုင်းကောင်းတစ်ခုကိုကျွန်တော်ဖန်တီးခဲ့ဘူးပါတယ်
ဒီဇိုင်းကောင်းတစ်ခုဖြစ်လာဖို့ဆိုတာအတော်မလွယ်တဲ့လုပ်ငန်းဖြစ်ပြီးနောက်ဆုံးအချောသက်ဒီဇိုင်းတစ်ခုအတီးမဖြစ်ခင်အထိပုံချမ်းပေါင်းရာချီဖန်တီးပြီးအပယ်ချခံရတာတွေလည်းရှိပါတယ
် stamps at the same time and they may be at different stages of the process
အနုပညာဒါရိုက်တာတယောက်အနေနဲ့ကြတော့ကျွန်တော်ကတပြိုင်တည်းထဲမှာဒီဇိုင်းကောင်းတွေအများကြီးကိုကြည့်ရှုစစ်ဆေးရပါတယ်တင်ပြလာကြတဲ့အဆင့်ကအမျိုးမျိုးရှိပါတယ်တချို့ကစဆွဲထားကစားတချို့ကြတော့လေအချောတက်ထားပြီးသားအခြေအနေတချို့ကြပြန်တော့နည်းနည်းအသေးစိတ်ပြန်ပြင်ရမယ့်ဟာမျိုးတွေပါဝင်ပါတယ
်2012တဝိုက်အလကဖန်တီးခဲ့တဲ့ရောင်စုံလှိုင်းထနေတဲ့ဒီဇိုင်းကောင်းတွေက US အရိုက်လုပ်ငန်းမှာပထမဦးဆုံးတွေ့ရတဲ့ခစ်ပေါ်ဒီဇိုင်းတွေဖြစ်ပါတယ
် printed in a very complex way so that these have like
ဒီဒီဇိုင်းကောင်းတွေကဈေးတော်ကြီးပါတယ်ပုံနှိပ်ရမှာလည်းအကြိမ်ကြိမ်လုပ်လို့မရပါမတူတဲ့ line တွေအတွက်အယောင်၈မျိုး၁၀မျိုးလောက်အထက်ထပ်သုံးရပါတယ်
။စားရိုက်လုပ်ငန်းအတွက်ငွေကြေး၁၀၀ခန့်နှုံလောက်သာအမေရိကန်လွှတ်တော်ကထောက်ပံ့ပေးတာမို့လုပ်ငန်းလည်ပတ်နိုင်ဖို့ဆိုရင်ဒဇေကောင်းရောင်းရငွေနဲ့အခြားစားရိုက်ဝန်ဆောင်မှုကရတဲ့ဝင်ငွေပေါ်မှာသာမှီခိုနေရတာပါ။ဒါကြောင့်ဒဇေကောင်းထုတ်လို့ရေးကတိတ်ကိုအေးပါတယ်လို့ဒဇေကောင်းဌာနဒါရိုက်တာ Bill Gigger ကပြောပါတယ
်။ And what happens is the United States population actually sends in
Bello de Zai Gao myo thot tin ne so ra go American pi du de si ga pe po de a chan pyu jet ba nit sin 3000 win chin ya shi ba de a ri a chan pyu jet design ni de ga yu 3000 shi de lo pe ra de le shi ba de
ya la de design ni go alaka ru lo art director ri ga that man ywe che song phya ya ba de de zai gao site ga 2 cm pat le law khat te te phit be me de zai gao bon ne ma အရေးပါတဲ့သတင်းစကားမျိုးချစ်ချင်းမြတ်တာနဲ့အမေရိကန်သမိုင်းစတဲ့အမှတ်တရတွေကြည်ကြဲပြန့်ပြန့်ဖော်ပြလိရှိပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင်အင်္ဂါနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုဓာတ်ရိုက်ကြည့်ရှုနားဆင်အားပေးနေကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်မကြခင်မှာတော့ကျမတို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ရေးသက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
အင်္ဂါနေ့နေ့ခင်း VOE မြန်မာပိုင်းအစီအစဉ်လေးကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီရှင် VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ကျမတို့ခုနနက်ခင်းအစီအစဉ်တိုင်းကိုလိုင်းတိုမီတာ3249ရို့အပြင်လိုင်းလက်မီတာ190 kHz 1505ရို့ကနေထုတ်လွှင့်နေပါတယ်ကျမတို့ခုဒီဒုတိယပိုင်းနာယီဝက်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့စီးပွားရေးကဏ္ဍတက်တန့်ရောင်သတင်းလွှာနဲ့အတူ
ဒီအာနာရှင်ဆက်ကြံရေးမှာပါတဲ့သူတွေရဲ့အချင်းချင်းယုံကြည်မှုလို့ပဲပြောမှာပေါ့နော်အကုန်လုံးကဟိုတရားတရားလည်းထက်တန်တယ်ယုံယုံကြည်ကြည်နဲ့ပဲသူတို့ရဲ့လက်ရာကိုလှူဒန်းပြီးတော့ဒီလေလံဆွဲခွင့်ကိုပြုတ်ရခါကတွေ့ရရဲပေါ့နော
်ဒါကတော့ online ပေါ်ကမြန်မာအမှုပညာပစ္စည်းတွေလေလံပွဲအကြောင်းကိုတင်ပြတဲ့အခါမှာတင်ပြထားတဲ့ဒီဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံကြည့်ရှုနားဆင်ကြရဖို့ရှိပါတယ်။ပထမဦးဆုံးတော့စီးပွားရေးကဏ္ဍကိုအရင်ဆုံးကြည့်ကြရအောင်ပါ။အိန္ဒိယမှာပြီးခဲ့တဲ့နှစ်အတွင်းအတည်ပြုခဲ့တဲ့လေယာဉ်မြေဥပဒေတွေကိုပြန်လည်ရုပ်သိမ်းရေးလေသမားတွေရဲ့တစ်နှစ်ကြာဆန္ဒပြတောင်းဆိုမှုကအောင်မြင်ခဲ့ပြီးတဲ့နောက်မှာတော့အခုဒီလေသမားတွေဟာအိမ်ပြန်ကြပါပြီ။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင
်အိန္ဒိယလယ်သမားတွေရဲ့တနစ်ချာဆန္ဒပြပွဲတွေကိုအဆုံးသတ်ပြီးပြီးခဲ့တဲ့စနေနေ့ကစလို့ထဏီပြန်နေကြပါပြီပြီးခဲ့တဲ့နှစ်ကတီးပြုတ်ခဲ့တဲ့ဈေးကွက်စီးပွားရေးကိုဦးစားပေးတဲ့ပြုပြင်ပြောင်းလဲရေးကြောင်းသူတို့လေယာဉ်မြင်းနဲ့အသက်မွေးဝမ်းကြောင်းအပေါ်ထိပါလာမဲ့ရေဆွေရင်ချင်းနဲ့လေသမားတွေကမြို့တော်ဒီလီရဲ့အဝေးပြေးလမ်းမကြီးတွေမှာစခန်းချချက်ပြုတ်စားတောက်ပြီးတစ်နှစ်လုံးဆန္ဒပြခဲ့ကြတာပါဝန်ကြီးချုပ်နရိန်ဒရာမိုဒီအစိုးရကဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုရှာရှာပါပါအလျှော့ပေးခဲ့ပြီးလေယာဉ်မြေဥပဒေ၃ခုကိုရုပ်သိမ်းဖို့ဆုံးဖြတ်ခဲ့တာကြောင့်လေသမားတွေရဲ့အောင်ပွဲလည်းဖြစ်ပါတယ်ပန်ချက်ပြည်နယ်ကလေသမားခနီစင်ကတော့အစိုးရကိုကျေးဇူးတင်ပါတယ
်ဘေးစကားနဲ့ဆာဒီယာမင်္ဂမာလီယန်ကြီးဘဟုတ်ခု
ကျွန်တော်တို့တောင်းဆိုချက်တွေကိုအစိုးရကသဘောတူလိုက်လို့ကျေနပ်ပါတယ်အခုတော့အိမ်ပြန်ရတော့မှကြောင့်ပြန်ပါပြီစိတ်ကတော့အလုံးနဲ့တသားတည်းရှိနေသေးပါတောင်းဆိုချက်တွေရခဲ့တဲ့အတွက်မိုဒီကိုရောအစိုးရကိုရောကျေးဇူးတင်ပါတယ်တဲ့2020ပြည်နှစ်စက်တင်ဘာလအတွင်းအတည်ပြုခဲ့တဲ့စိုက်ပျိုးရေးဆိုင်ရာဥပဒေ၃ခုဟာဆိုရင်အစိုးရကထိန်းချုပ်တဲ့လေယာထွက်ကုန်ဈေးကွက်တွေမှာပုဂ္ဂလိကကုမ္ပဏီတွေဝင်ရောက်လုပ်ကိုင်ခွင့်ပြုဖို့ရည်ရွယ်တာဖြစ်ပါတယ်အိန္ဒိယလူဦးရေသန်း 1,300 ကျော်ထဲမှာ၃ပုံ၂ပုံကလေယာဉ်လုပ်ငန်းကိုမှီခိုလုပ်ကိုင်စားတောက်ကြတာဖြစ်ပါတယ်။ပြုပြင်ပြောင်းလဲရေးအတွက်ဥပဒေတွေလိုအပ်တယ်လို့အစိုးရကပြောပေမဲ့လေသမားတွေကတော့စီးပွားရေးလုပ်ငန်းကြီးတွေရဲ့ခြေလဲခံရမယ့်အရေးကိုစိုးရိမ်ချောင်းပြောဆိုဆန့်ကျင်ကြတာဖြစ်ပါတယ်။အခုတော့ဝန်ကြီးချုပ်နရိန်ဒရာမိုဒီဘက်ကလေသမားတွေတောင်းဆိုချက်အတိုင်းဥပဒေတွေကိုရုပ်သိမ်းဖို့နိုဝင်ဘာလ19ရက်နေ့တောက်ချာနေမှာဆုံးဖြတ်ကြေညာပါတယ်ဒီဆုံးဖြတ်ချက်အပေါ်မှာလည်းသတိထားနေကြသူတွေရှိပါတယ်လေသမားကြီးဂျီဂရန်ဟာအသက်80ရှိပါပြီ
ဒီစကေပရဓာန်မတီဟိုကာကေ
နိုင်ငံရဲ့ဝန်ကြီးချုပ်လောက်တာမှာသူကအာနာရှင်တယောက်လိုပြုမှုခဲ့ပါတယ်လေသမားတွေကိုအကြမ်းဖက်ဝါဒီတွေပါကစ္စတန်တွေနဲ့တခြားနာမည်မျိုးစုံသုံးနှုန်းခေါ်ဝေါ်ပါတယ်ကျွန်တော်တို့ဟာဒီလိုလူတွေလို့သူကယူဆခဲ့ရင်ဘာကြောင့်အရှုံးပေးခဲ့ရတယ်လဲဆိုတော့ရွေးကောက်ပွဲတွေကနီးလာပြီလေတဲ့ဒီကနေအမျက်ထုတ်ချင်နေတာပါလို့သူကပြောသွားတာပါအသက်66နှစ်အရွယ်လေသမားကြီးနာဂျင်ဒရာစင်ကတော့လေသမားတွေဟာဒီမိုကရေစီကိုကယ်တင်လိုက်တာလို့ပြောပါတယ
်ဂျင်တာကဆမ်းနေကြူအော်ပြည်ထောင်စု
အရှော့မပေးတက်ခိုက်ခဲမှုဟာလူလူရှိမှဥညွတ်ခဲ့ပါပြီတဲ့ဒီလေသမားတွေဟာဒီမိုကရေစီကိုကာကွယ်ခဲ့တာပါဒါဟာဒီမိုကရေစီမဟုတ်ဘူးဆိုရင်ကျွန်တော်တို့အနေနဲ့လှုပ်ရှားတောင်းဆိုခွင့်သာမရှိဘူးဆိုရင်အခုလိုအောင်ပွဲခံနိုင်မှာမဟုတ်ပါဘူးတဲ့လေသမားတွေရဲ့တနှစ်ကြာဆန္ဒပြပွဲကပြင်းထန်တဲ့ရာသီဥတုဒဏ်နောက် COVID-19 ကပ်ဘေးရောဂါဒဏ်အပြင်ဒီလီမျိုးတော်အပြင်မှာဖြစ်သလိုနေထိုင်ပြီးဆန္ဒပြခဲ့ကြရတာမှာတောင်းဆိုချက်တွေမရခင်တည်ဆုံခဲ့ရသူတွေလည်းရှိပါတယ်။အောင်မြင်ခဲ့ချိန်မှာတော့ဆန္ဒပြပွဲမပြီးခင်တည်ဆုံခဲ့ရသူတွေကိုပြန်ပြောင်းအောင်မိကြပါတယ်။
ਇੱਕ 45 ਇਅਰਸ ਦਾ ਹੈਗਾ ਸੀਗਾ ਵੀਰ ਸਾਡਾ
ਅਸੀਂ ਤਾਂ ਪੀ ਸੀਯੂ ਛੌਕ ਤਵਾ ਕੇ ਦੇ ਅਤ 45 ਨੇ ਯੂਏ ਲੇ ਦਮਾ ਤਿਯੌਕ ਕਾ ਸਨਾ ਪਿਆਵੇਂ ਮਾ ਆਉਂ ਮੀ ਮਿਛੇ ਮ ਬਿਆਨ ਨੇ ਲੋ ਤੂ ਯੇ ਨੌਕ ਸੋਂ ਅਛੇ ਮਾ ਪਿਓ ਕੇ ਰਾ ਕੋ ਤ੍ਰਿਯਾ ਨੀ ਸੇ ਬਾ ਲੋ ਤੂ ਕਾ ਪਿਓ ਤਵਾ ਰਾ ਬਾ
ਅਸੀਂ ਦੋ ਜਣੇ ਸੀ ਇੱਕ ਦਾ ਹੱਥ ਫੜ ਕੇ ਕਿਹਾ ਸੀ ਵੀ ਬਾਈ
ਪੰਜਾ ਪੀਨੇ ਕਾ ਯਵਾ ਦੂ ਜੀ ਢਾ ਬਿੰ ਢਾ ਪਾ ਸਿੰਘ ਕਾ ਰੋ ਸਨਾ ਪਿਆਵੇ ਕਾ ਲਾ ਅਟਵਿਨ ਅਖੇ ਅਖੇ ਰੀ ਕੋ ਅਖੂ ਲੋ ਪਿਓ ਪਿਆ ਬਾ ਦੇ
ਸਟਾਰਟਿੰਗ ਦੇ ਵਿੱਚ ਸਾਨੂੰ ਬਹੁਤ ਦਿੱਕਤ ਸੀ
ਸਾ ਬਾਈ ਮਾ ਤੇ ਪੀ ਰੋ ਖੇ ਖੇ ਬਾ ਦੇ ਤੇ ਇੰਦਾ ਮਿਸ਼ੀ ਲੋ ਢਾ ਬਿ ਮੇ ਲੂ ਸ਼ਿਨ ਰੀ ਕਾ ਲੂ ਜਾ ਲੋ ਯਾ ਜੀ ਇੰਦਾ ਟਚੋ ਸੌਂ ਨਾਈ ਗੇ ਦੇ ਇੰਦਾ ਤੀ ਤੀ ਲੀ ਮਾ ਲੂ 150 ਲਾ ਅਟੂ ਮ્યા ਵੇ 3 ਕੇ ਛਾ ਯਾ ਬਾ ਦੇ ਤੇ ਅਖੂ ਰੋ ਮੋਦੀ ਕਾ ਉਰੀ ਰੀ ਕੋ ਪਿਆਨ ਯੋਕ ਤੈਂ ਲਾਈ ਪੀ ਸੂ ਰੋ ਆ ਲੋਂ ਬੇ ਪਿਓ ਪਿਓ ਸ਼ਿਨ ਸ਼ਿਨ ਨੇ ਇੰ ਪਿਆਨ ਛਾ ਬਾ ਰੋ ਮੇ ਲੂ ਤੂ ਕਾ ਪਿਓ ਤਵਾ ਰਾ ਬਾ လျာမြေဥပဒေတွေကိုရုပ်သိမ်းရေးဥပဒေချက်တစ်ခုကိုလည်းလွတ်တော်မှနိုဝင်ဘာလ30ရက်နေ့ကအတည်ပြုလိုက်ပြီဖြစ်ပါတယ်။ဒါပေမဲ့လည်းလေသမားတွေကဆန္ဒပြတဲ့နေရာတွေကနေချက်ချင်းမပြောင်းကြသေးဘဲဆန္ဒပြသူတွေအပေါ်ရာဇဝတ်မှုဆွဲချက်တွေရုပ်သိမ်းပေးရလို့ကိစ္စတွေကိုထပ်ပြီးတောင်းဆိုခဲ့ကြပါတယ်။လေသမားတွေရဲ့ဒီတောင်းဆိုချက်တွေကိုသုံးသပ်ဖို့အစိုးရကကော်မတီတစ်ခုကိုပြီးခဲ့တဲ့ကြာသပတေးနေ့မှာထပ်ပြီးတော့ဖွဲ့စည်းပေးခဲ့ပါတယ်။ပန်ချက်ပြည်နယ်ကလယ်သမားဂူရင်ဒါစင်းဘာဂူးကတော့ဆက်လက်ဆောင်ရွက်သွားမယ်ကိစ္စတွေရှိနေသေးတယ်လို့ပြောပါတယ
်ਸਾਡੇ ਥੋੜੇ ਬਹੁਤੇ ਕੰਮ ਅਧੂਰੇ
ਨੇ ਲੇਆ ਠੁੱਕ ਗੁੰ ਨੇ အတွက်အ ਨੇ ဆုံးဇင်းနှုံသတ်မှတ်ချက်အသေးချာရစေရေလို့ကိစ္စတွေကတော့နောက်ဆုံးကျင်နေသေးပြီးဆက်ပြီးတော့လုပ်နေစေပါတယ်လယ်သမားတွေရဲ့ဆန္ဒပြပွဲတွေဟာအများစုငြင်းငြင်းချမ်းချမ်းရှိခဲ့ပါတယ်ဒါပေမဲ့လည်းအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့တာမျိုးလည်းရှိပါတယ်။ဇန်နဝါရီလ26ရက်နေ့မှာလယ်သမားတွေကနယူးဒေးလီရဲ့တမိုင်းဝင်နှစ်ပေါင်း400တက်တန်းရှိတဲ့ Redford ရှေးဟောင်းခံတပ်ကိုစီးနင်းဝင်ရောက်ခဲ့ကြတာမှာအ ਨੇ ဆုံးလယ်သမားတဦးသေဆုံးပြီးအများအပြားဒဏ်ရာရခဲ့ပါတယ်။ပြီးခဲ့တဲ့တစ်နှစ်တာကာလဆန္ဒပြပွဲတွေအတွင်းတီချောင်းကြံစီမှုစောင်းတွင်ရာသီဥတုနဲ့ကိုဗစ် -19 ကပ်ရောဂါတွေအတွင်းဆန္ဒပြသူ900ကျော်တည်ဆုံးခဲ့ရတယ်လို့လေသမားခေါင်းဆောင်တွေကပြောဆိုပြီးအစိုးရဘက်ကမိသားစုတစုကိုဒေါ်လာ9000လောက်ရောချေးပေးဖို့လေသမားခေါင်းဆောင်တွေကတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
အသိဉာဏ်ထိုက်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်ကျမတို့ VOE မြန်မာပိုင်းကနေပြီးတော့အခုလိုအပတ်စဉ်ကဏ္ဍတွေကိုနေ့စဉ်တင်ဆက်နေပါတယ်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါမြန်မာနိုင်ငံမှာစစ်ပွဲတွေကြောင့်ထွက်ပြေးနေကြရသူတွေအပါအဝင်အကူအညီလိုအပ်နေသူတွေကိုကူညီဖို့ရန်ပုံငွေရှာတဲ့ online လေလံပွဲကိုနိုင်ငံတကာရောက်အမှုပညာမျက်နှိုးသူတွေစီစဉ်ပြုလုပ်ခဲ့ကြပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကအမှုပညာရှင်တွေရဲ့ပကြီးပပုအဆိုအကအမှုပညာဖန်တီးမှုမျိုးစုံကို online ပေါ်မှာဘလို့ပုံစံမျိုးနဲ့လေလံဆွဲတယ်လဲဆိုတာမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်
ကိုဗစ်ကရောဂါဖြစ်နေချိန်နဲ့ဆရာနာတိမ်ထားချိန်မှာပွဲထုတ်ပြသဖို့ခက်ခဲနေတဲ့မြန်မာနိုင်ငံကအမှုပညာဖန်တီးမှုတွေကိုနိုင်ငံတကာရောက်အမှုပညာမျက်နှာသူတွေကစူးစီးပြီးတော့ online ပေါ်မှာလေလံတင်ရောင်းချပွဲလုပ်နေပါတယ်။ဗကြီးဗဘူးတာမကအစိုးအကစတဲ့အမှုပညာဖန်တီးမှုမျိုးစုံကိုစူးစီးပြီးတော့တချို့ကို American ပြည်ထောင်စု New York မြို့က Jane Lombard Gallery ပြကမှဒီဇင်ဘာ6ရက်ကနေ17ရက်နေ့အထိပြသခဲ့ပါတယ်။တချို့ကို online ပေါ်မှာလေလံဆွဲရောင်းချရန်ပုံငွေရှာနေတာဖြစ်ပါတယ်။အခုလိုအမှုပညာရှင်တွေရဲ့အမှုပညာပုံစံအစုံကိုအွန်လိုင်းမှာရောင်းချတဲ့လေလံပွဲဘယ်လိုဖြစ်လာသလဲဆိုတာကိုအွန်လိုင်းလေလံပွဲကိုစီစဉ်သူတယောက်ဖြစ်တဲ့စုကအခုလိုပြောပြပါဗျ။အ
ဓိကမြန်မာပြည်မှာကိုဗစ်ကြောင့်မို့လို့ရောဒီဆေးအာဏာရှင်ကြောင့်မို့လို့ရောအရင်များကြီးပဲအလုပ်ကံတွေထိခိုက်တယ်။တော်တော်များများမှလည်းစာဝင်တွေခက်ခဲလာရဲပေါ့နော်။အထူးသဖြင့်အမှုပညာလက်ရရဲဆိုလက်ရအောင်ချမှတ်ပြနိုင်အောင်ဖြစ်နေရပေါ့နော်အဲ့တော့ကျွန်တော်တို့အတိတ်ကအဲ့ဒါကိုဟိုအကောင့်ထဲပို့ပေးခြင်းနဲ့တကယ်သူတို့ရဲ့အမှုပညာတန်ဖိုးတွေကိုကဘာချပြခြင်းနဲ့ရွေးချက်နဲ့စတော့ဒီမြန်မာပြည်ထဲမှာရှိတဲ့အမှုပညာသမားတွေကိုတော့ဆက်သွယ်ပြီးတော့သူတို့စီကနေပြီးတော့မှဟိုပေါ့နော်ဒီကျွန်တော်တို့ကိုယုံကြည်ပြီးတော့ဒီနိုင်ငံသားမှာဟိုပို့ပြီးတော့ရောင်းဖို့ကိုလက်ခံတဲ့သူတွေကိုကျွန်တော်တို့ကစတင်မျိုးဆက်တယ်ခဲ့ရပေါ့တလက်စားရဲမှာပဲအဲ့လိုပဲနိုင်ငံတကာမှာရှိနေတဲ့အထူးနိုင်ငံနာမည်ကြီးရဲ့ เนี่ยอนุปัญญาရှင်นี่แหละปาดโลโหอนุปัญญาอเยชินชื่อเนี่ยตัวนี้ก็เลยเอละสุดันจนาชื่ออ่ะคาจังหมดจมว่าออนไลน์ฟอร์มเนี่ยหลูจนเนี่ยตัวนี้หลูโลอย่างโหลเลยดี Google ฟอร์มลงเคสออเส้นก็20ปอเนาะโอเค
ခုလိုပေါ့နော်မဆူရောဒီအွန်လိုင်းကနေပြမယ်အွန်လိုင်းကနေလေလံပွဲလုပ်မယ်ဆိုတော့အနုပညာရှင်တွေဘက်ကဘလို့တုံ့ပြန်လဲသူတို့ရဲ့အနုပညာကခုလိုမျိုးဒီအွန်လိုင်းပေါ်ကနေပြီးတော့ပြမယ်လေလံဆွဲမယ်ဆိုတဲ့အပေါ်မှာသူတို့ရဲ့သဘောထားကဘလို့ရှိကြလဲရှင့်
ဒီအနာရှင်စက်ကြံရေးမှာပါတဲ့သူတွေရဲ့အချင်းချင်းယုံကြည်မှုလိုပဲပြောမှာပေါ့နော်အကုန်လုံးကဟိုတရားတရားလည်းထက်တန်တယ်ယုံယုံကြည်ကြည်နဲ့ပဲသူတို့ရဲ့လက်ရာကိုလှူဒန်းပြီးတော့ဒီလေလံဆွဲခွင့်ကိုပြုတ်ရဲ့ခါကောက်တွေ့ရတယ်ပေါ့နော်ခါကြမှာအရင်လဲအံ့ဩမိရဲ့အဲ့ဒါကိုတော့အကုန်တော်တော်လေးလဲဟိုလေးစားပါရဲ့အကုန်အဲ့အနုပညာရှင်တွေကိုဒီလိုမျိုးလှူဒန်းတဲ့အနုပညာရှင်တွေအကုန်လုံးကိုလည်းအနုပညာလို့ပြောတဲ့အခါမှာပကြီးတစ်ခုလည်းမဟုတ်ပဲနဲ့ဒီဘဘူးလက်ရပါမယ်အစိုးလက်ရပါမယ်အကမြန်မာ tradition နဲ့အကလက်အဲ့လက်ရရရှိမယ်ပေါ့နော်ဆိုတော့ကျမတို့ကအဲ့နဲ့ဒီအကုန်လုံးပေါ့နော်သူတို့ဟိုနှစ်သက်တဲ့သူတို့ဟိုကျွမ်းကျင်တဲ့အနုပညာကိုကျမတို့ဆီမှာ submit လုပ်လို့ရတယ်လှူဒန်းလို့ရတယ်ပေါ့နော်လေးလံတင်ပွဲအတွက်ဆိုပြီးတော့တကယ်ပါလုံးမှာရှိရဘူးမဆိုလှူနိုင်နေဆိုတော့ဒါကမြန်မာနိုင်ငံထဲမှာရှင်မြန်မာတွေလည်းပါတယ်လို့နိုင်ငံသားမှာရှင်မြန်မာတွေလည်းပါတယ်တခြားနိုင်ငံသားလူမျိုးတွေလည်းပါတယ်ပေါ့နော်
မြန်မာတွေရဲ့ဒီဖန်တီးမှုပေါ့နော်အများသောအဖြစ်ကတော့မြန်မာအနုပညာရှင်တွေရဲ့ဖန်တီးမှုတွေကိုအခုလိုမျိုး online ကနေလုပ်မယ်ဆိုပြီးတော့မိတ်ဆက်တဲ့အခါမှာကောဟိုလူတွေရဲ့စိတ်ဝင်စားမှုတုံ့ပြန်မှုဟာရောဘယ်လောက်ထိရတယ်လို့ပြောနိုင်လဲဘာလို့လဲဆိုတော့ဟို online ပေါ်မှာဒီလိုလေလံပွဲလုပ်တယ်ဆိုတာနည်းနည်းလေးမြန်မာတွေအတွက်များစိတ်နေသလားအဲ့ဒီအပေါ်မှာတုံ့ပြန်မှုဘယ်လိုရှိပါလဲရှင
်ဒီလိုမျိုးစပြီးတော့ကြော်ညာတဲ့ရက်ပိုင်းအတွင်းမှာပဲ event ပေါ့နော် event date ကိုထကြော်ညာတဲ့ရက်ပိုင်းအတွင်းမှာပဲ response က3ရက်ကျော်ကို3ရက်ကျော်ထိတက်လာခဲ့တယ်ဒီ online registration မှာလည်းဒီအချိန်တိုအတွင်းမှာပဲရာကျော် registration လို့တော့ကျမတို့ zoom account ကိုပါမြင်ထားရပါတယ်ဟုတ်ကဲ့
နာကရမဆုပြောသလိုပေါ့နော်ပကြီးပဖူးအစိုးကအမှုပညာပုံစံမျိုးစုံပေါ့အဲ့ဒါတွေကိုအရင်စူးစမ်းတယ်စူးစမ်းပြီးတော့မှဒီပွဲလုပ်တဲ့နေ့မှာ online ပေါ်ကနေပြတဲ့အခါကျတော့ဟို online ပေါ်ကနေပြတာကရောဘယ်လိုမျိုးပြလဲဥမာပြောချင်တာကပကြီးကားတစ်ချက်ဆိုရင်ဥမာခန်းစားမယ်ဆိုရင်ကိုယ်တိုင်တကယ်ပကြီးဝါသနာပါသူဆိုရင်တော့အဲ့ဒီပကြီးကားကိုဟိုဘေးကကြည့်လိုက်ရှေ့ကကြည့်လိုက်အနီးကကြည့်လိုက်အဝေးကကြည့်လိုက်ပေါ့နော်မျိုးစုံသူတို့ကခန်းစားပြီးကြည့်ကြတာမျိုးဆိုတော့အဲ့လိုမျိုးခံစားနိုင်အောင်ဟော online ပေါ်ကနေပြတဲ့အခါကျတော့ဘယ်လိုမျိုးဟိုဆွဲဆောင်နိုင်အောင်လုပ်ထားပါလဲရှင
်ဟုတ်ကဲ့ဟုတ်ဗျာအရန်ကောက်မာရဲမှာဂျင်းမင်းကဘာပြမတူးဘူးပေါ့နော်လူကိုယ်တိုင်လာကြည့်ရတာနဲ့ဒီ online ပေါ်မှာဆိုတော့ကျွန်တော်တို့နှစ်ပိုင်းတော့နှစ်မျိုးတော့လုပ်ထားပါဗျာပထမတစ်ခါကတော့လူတွေကိုယ်တိုင်ကြည့်လို့ရအောင်လို့ New York က gallery မှာလုပ်ထားတယ်ဒါကတော့လူတိုင်လူလာကြည့်လို့ရရပေါ့နော်ဒါမဲ့တော့နိုင်ငံတကာမှာရှိစိတ်ဝင်စားသူတွေကြောက်တာမလာနိုင်ဘူးဆိုတော့ကျွန်တော်တို့က online ကိုပြောင်းထားရပေါ့နော်အဲ့တော့ online မှာတော့အတက်နိုင်ဆုံးတော့စူးစမ်းပြီးတော့ 3D မဟုတ်ဘူးပေါ့နော်ဒီပကြီးတွေကတော့အဓိကတော့ဟို zoom ချဲ့ပြီးကြည့်လို့ရမယ် zoom ဟိုကြုံပြီးတော့ကြည့်လို့ရမယ်ပြောရနော် direction နဲ့စောင့်ပြီးကြည့်လို့ရမယ်ဒီ advanced technology ပေါ့နော် online technology ကိုသုံးပြီးတော့ကျွန်တော်တို့အကျိုးစားပြီးတော့အကောင်းဆုံးပြင်ထားပါတယ်ဟုတ်ကဲ့ဟိုအကရေဒီအစိုးရကိုလောက်အဲ့တော့ recording ကပို့ထားတဲ့အချိန်မှာရတာကိုခန်းစားလို့ရပါတယ်ရှင
်နောက်တစ်ခုကကျတော့ဒီလေလံပွဲပေါ့နော် online ပေါ်မှာလေလံပွဲလုပ်တယ်ဆိုတာကတော့ဟိုလေလံရုံတွေမှာတစ်ချိန်တည်းပြိုင်ပြီးတော့ဈေးပြိုင်ပေးတာမျိုးမဟုတ်ဘူးထင်ပါတယ်အဲ့တော့ဒီ online ပေါ်မှာလေလံပစ်တာကရောဘယ်လိုပုံစံမျိုးနဲ့လုပ်ထားတာလဲဆိုတာကိုရှင်းပြပါလားရှင
်ဒီ online လေလံပွဲလုပ်တဲ့အခါမှာမစခင်လေးနှစ်နာရီလောက်မှာကျမတို့ကပုံတွေအကုန်လုံးကိုဘူဂျီကားတွေအကုန်လုံးလူပညာလက်ရာတွေမြင်ရအောင်လို့တခါရယ်ဖွင့်ချထားလိုက်တယ်ပေါ့နော်အဲ့တော့ဒီသူကချက်ချင်းဒီဈေးကိုပေးစရာမလိုဘူးသူကြည့်လို့ရတယ်ဒါပေမဲ့ချက်ချင်းပေးချင်လည်းရတယ်ပေါ့နော်ဒါပေမဲ့ဆက်စားချင်းခေါ်ဈေးရတော့ကျမတို့ကပုံတပုံချင်းစီအနုပညာပစ္စည်းတစ်ခုချင်းစီရဲ့အောက်မှာကျမတို့ထည့်ထားတယ်ခေါ်ဈေးကိုတော့ဟိုတန်းခင်းဈေးကိုချပေးထားတယ်အဲ့တန်းခင်းဈေးကနေပြီးမှသူတို့ကဒီပေါ့ Facebook page ကနေလာကြည့်ရသူဆိုရင်ဒီပုံတစ်ခုချင်းစီရဲ့အောက်မှာသူတို့ကစပြီးတော့ bit ပေးလို့ရတယ်။ Facebook မတုံးဘူးတဲ့သူတွေကတော့ကျမတို့က Better Burma page မှာလည်းကျမတို့တင်ထားဖြစ်တယ် Better Burma page မှာလည်းတွားပြီးတော့ bit ပေးလို့ရတယ်။အဲဟိုတကယ်တမ်းကျမတို့အပြင်မှာဆိုလို့ရှိရင်တော့အပြိုင်ဆိုင်လက်တွေထောင်ပြီးတော့ခေါ်ကြရတာ။ဒီမှာ online မှာကြတော့သူတို့လည်းအမှန်တကယ်တော့အပြိုင်ဆိုင်တော့ပေးလို့ရတယ်ဒီ comment အောက်မှာတော့ကျမတို့ကဒါပေမဲ့ဒါကို၃နာရီချဲ့ထားတယ်ဆိုတော့သူတို့အချိန်မီးပစ်ထတိုးခြင်းရင်ထတိုးလို့ရအောင်ပေါ့နော်ဒါပေမဲ့နောက်ဆုံးဆုံးဖြတ်ချက်ကိုတော့ကျမတို့ကဒီ73ရက်နေ့8နာရီ Eastern Time မြန်မာလိုဆိုရင်တော့14ရက်နေ့မနက်8နာရီမှာပြီးမယ်ပေါ့နော်အဲ့မှာကျမတို့ကဈေးတွေအကုန်လုံးအပြီးဖြတ်ပြီးတော့အများဆုံးဈေးခေါ်ထားတဲ့သူကိုကျမတို့ကဝင်လာလို့တက်မှတ်ပြီးတော့အဲ့လူကိုဟိုနဲ့ဆက်သွယ်ပြီးတော့ဒီပကြီးပို့ဆောင်ရေးလူပညာကိုပေါ့နော်ဒီရောင်းဝယ်ဖို့ကိုဆက်ပြီးဆွေးနွေးတော့မှာပါဟုတ်ကဲ့
ပဲနိုင်ငံကပဲဖြစ်ဖြစ်အင်တာနက်အွန်လိုင်းပေါ်မှာအလုံးချိတ်ဆက်နိုင်တဲ့ခကြီးမှာဤပညာကိုအသုံးချပြီးတော့မြန်မာအမှုပညာရှင်တွေရဲ့လက်ရာတွေကို ပွဲထုတ်ဖို့စိတ်ကူးရခဲ့တာဖြစ်တယ်လို့လည်းလေလံပွဲစီစဉ်သူစုကပြောပါရယ်အခုလိုအမှုပညာလက်ရာတွေကိုအွန်လိုင်းလေလံပွဲလုပ်တဲ့အတွက်အကျိုးအမြတ်တွေအများကြီးရပါတယ်တဲ့
ဒီလိုမျိုးအွန်လိုင်း event လုပ်လိုက်ရတဲ့အတွက်ကြောင့်မဟုတ်ဘာနေပြီးတော့လည်းအခုမြန်မာပြည်ပို့ပြီးတော့အယုံဆိုင်နေတဲ့အချိန်မှာဆိုသူတို့တွေကပို့ပြီးတော့မြန်မာပြည်မှာရှိတဲ့လက်ရာမြန်မာပြည်သူပြည်သားတွေမှာရှိတဲ့အစွမ်းတွေဟိုဒီအမှုပညာလက်ရာတွေကိုပို့ပြီးတော့မြင်သိလာရမယ်ပေါ့နော်အဲကျွန်မဒါရီရောကောင်းကျိုးရလို့ကျွန်မကမြင်နေအထူးသဖြင့်ဒီအာနာရှင်ဒေါ်လာရင်းမှာဟိုခဏခဏ fan race တွေလုပ်ကြတဲ့အခါမှာမြန်မာပြည်သူပြည်သားအချင်းချင်းပဲတန်အိုပဲထောက်ပံ့နေတာကြာလာတော့ဘယ်လိုခေါ်လဲလူရှင်လက်ပြန်မှန်းလာတယ်ပေါ့အခုကျတော့ international target audience ကိုထားလာနိုင်တယ်တကယ်တော့မြန်မာပြည်ကိုလည်းချစ်တယ်မြန်မာပြည်လည်းကုချင်ပေမဲ့ဘယ်လိုကူအောင်မှန်းလည်းမသိနေရဲ့နိုင်ငံသားတွေဟိုနိုင်ငံတကာမှာရှိနေသူတွေအတွက်လည်းဒါကသူတို့အတွက်ဟိုကိုယ်လည်းဟိုအမှုပညာပစ္စည်းကိုမြင်လို့ရပစ္စည်းကိုလည်းရလှူတာလည်းဖြစ်တဲ့အတွက်ကြောင့်မလို့ဒါ benefit ကတော့အများကြီးပဲရှိရလို့ကျွန်မတော့မြင်ပါတယ်
လေလံပွဲမှာရောင်းရတဲ့ငွေတွေကိုမြန်မာနိုင်ငံကအကူအညီလိုအပ်နေတဲ့အညွတ်ပညာရှင်တွေစစ်ဘေးဒုက္ခသည်တွေနဲ့တခြားအထောက်အပံ့လိုနေသူတွေကိုကူညီသွားမှာဖြစ်တယ်လို့ပြောပါရယ် betterburma.org website နဲ့ artist against tyranny ဆိုတဲ့ Facebook စာမျက်နှာတို့မှာအညွတ်ပညာလက်ရာတွေကိုခန်းစားနိုင်ပါတယ်ရှင်ကျွန်မဆုမြတ်မောင်ပါ
မဆူမြတ်မွန်တင်ဆက်တဲ့ဘလော့ကာတွေပြောသမျှအစီအစဉ်ပါရှင်မြန်မာနိုင်ငံမှာစစ်ပွဲတွေကြောင့်ထွက်ပြေးနေကြရသူတွေအပါအဝင်အကူအညီလိုအပ်နေသူတွေကိုကူညီဖို့ရန်ပုံငွေရှာဖွေတဲ့ online အမှုပညာဒီလေလံပွဲအကြောင်းကိုတင်ပြသွားတာပါရှင
် UA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။အခုတော့တက်တန့်ရောင်တည်င်းလှော်အစီအစဉ်ကိုမအေးတန်နာကျော်ကတင်ဆက်မှာပါ။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကတည်င်းတူတူလှော်တွေကိုတက်တန့်ရောင်တည်င်းလှော်မှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါပေါ့ကီတာမှာအောင်မြင်ဆုံးဖြစ်နေတဲ့ကိုရီးယား K-pop အဖွဲ့ BTS အဖွဲ့တွေကအဖွဲ့ဝင်အမျိုးသားလေး9ယောက်ဆိုရှယ်မီဒီယာလူမှုကွန်ရက်စာမျက်နှာတစ်ခုဖြစ်တဲ့ Instagram စာမျက်နှာမှာကိုပိုင်စာမျက်နှာအသစ်တွေဖွင့်လိုက်ကြတော့သူတို့ဒီစာမျက်နှာကိုတင်တဲ့အခါအကြောင်းအရာတွေကိုမြင်ရအောင်လို့သူတို့ကို follow လုပ်ကြသူစုစုပေါင်း126တန်းကျော်ပါတယ်တနင်္လာနေ့ဒီဇင်ဘာလ6ရက်နေ့မှာ Instagram စာမျက်နှာတွေဖွင့်လိုက်ကြတာဖြစ်ပြီးတော့သူတို့အဖွဲ့မှာ V ကပြည့်တက်အများဆုံးရပြီးတော့တန်း20နီးပါးတည့်ရထဲနဲ့ရရှိခဲ့တာပါ BTS အဖွဲ့ကအရင်ကတော့သူတို့တစ်ဖွဲ့လုံးရဲ့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ Instagram စာမျက်နှာ Twitter စာမျက်နှာတွေကနေပြီးတော့ပြည့်တက်တွေနဲ့ဆက်သွယ်ခဲ့တာဖြစ်ပြီးတော့အဲ့ဒီစာမျက်နှာတွေကလည်းသူတို့ကိုစီမံခန့်ခွဲတဲ့ကုမ္ပဏီကပဲကင်တွေတာပါသူတို့အဖွဲ့ရဲ့တည်ယဝင် Instagram စာမျက်နှာ BTS.Bigkit official စာမျက်နှာမှာပြည့်တဲ့55တန်းခွဲရှိပါတယ်လူသုံးများတဲ့လူမှုကွန်ရက် Facebook စာမျက်နှာလိုမျိုးနောက် Telephone app တစ်ခုဖြစ်တဲ့ Weverse မှာလည်းတခြား K-pop နာမည်ကြီးတွေလိုပဲ BTS ကသူတို့ရဲ့ပြည့်တဲ့တွေနဲ့အဆက်အသွယ်လုပ်ဖို့တုံ့ပါတယ်တစ်ချိန်တည်းမှာပဲ BTS အဖွဲ့သားတွေကအခုအားလည်းရရတယ်မှာရက်ရှည်အနားယူမယ်လို့တနင်္ဂနွေနေ့ကပဲကြေညာသွားတာပါ BTS အဖွဲ့က November လအကုန်မှာ2ရက်ဒီဇင်ဘာလအစမှာနှစ်ရက်အမေရိကန်ပြည်အောင်စုမှာဖျော်ဖြေပွဲကျင်းပသွားပြီးတဲ့နောက်အခုလိုပြောသွားတာပါတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာမလကျင်းပမယ်ဖျော်ဖြေပွဲအတွက်လည်းပြင်ဆင်ဖို့ပြီးတော့သူတို့အဖွဲ့အတွက်စာမျက်နှာအသစ်ဖြစ်စေမယ့်တေးတပြားအသစ်တွေလည်းစပြီးတော့လုပ်ဖို့အတွက်ဒီ holiday မှာနားမယ်လို့ Big Hit Music ကပြောပါတယ် BTS အဖွဲ့က COVID ကပ်ဘေးကြီးစဖြစ်တဲ့2020အစပိုင်းကနေကကွာလေဖြော်ပြပွဲတွေနားထားပြီးတော့ online ဖြော်ပြပွဲတွေပဲလုပ်နေခဲ့တာကနေအခုနောက်ဆုံး Los Angeles မြို့မှာဖြော်ပြပွဲကိုပထမဦးဆုံးပြင်ချင်ပါတော့သူတို့ပြည်သက်တွေအထူးအားပေးခဲ့ပါတယ်အခုသူတို့က See You in Seoul March 2020 Seoul မြို့တော်မှာမလ2022မှာတွေ့ကြမယ်လို့ Twitter မှာရေးထားပါတယ်ရှင Grammy ကိတာဆူလေးစုရထားသူကနေဒါနိုင်ငံက rap ဆိုတော့ Drake နဲ့သူ့ကိုကိုစားပြုတဲ့ကုမ္ပဏီက
ဒီနေ့သူ့အတွက် Recording Academy ကရွေးချယ်တဲ့ Grammy 1ဂျိုဆင်းကနေသူ့ရဲ့နာမည်ကိုဖျက်ပေးဖို့တောင်းဆိုလိုက်ပါတယ်။နောက်ဆုံးစကားတင်ရွေးတဲ့ဆင်းကနေသူ့ရဲ့နာမည်ကိုဖျက်ပေးဖို့သူတောင်းဆိုထားတာကို Recording Academy ကလည်းလိုက်လျောပေးတယ်လို့ဒီကိစ္စကိုတေချာတည်ထားပြီးတော့နာမည်နဲ့တော့ထုတ်ပြပြောလို့မရတဲ့သူနှစ်ဦးက AP သတင်းဌာနကိုအတည်ပြုသွားပါတယ်။ဒါကြောင့်လို့တနင်္လာနေ့ဒီဇင်ဘာလ9ရက်နေ့ကပဲ Grammy ဆုတစ်ဂျိုဆင်းကနေထွေးခဲ့နာမည်ပျောက်သွားတာတွေ့ရပါတယ်။Drake က satisfying level 1ဆိုတဲ့သချင်းအတွက်အကောင်းဆုံး rap day တက်ပြားစုနောက်ပြီးတော့ way too sexy ဆိုတဲ့သချင်းအတွက်အကောင်းဆုံး rap ဖြော်ပြမှုစုနှစ်နေရာအတွက်တစ်ကြိုရွေးခန့်ထားရတာပါ Drake ကအရင်ကလည်းဒီလိုမျိုး Grammy ဆုစကားတင်ဆင်းကနေဖျက်ပေးဖို့လုပ်ခဲ့ပူတာတွေရှိပါတယ်သူကသူ့ရဲ့သချင်းတွေကို rap နဲ့တိတ်မဆိုင်တဲ့တခြားအမျိုးအစားတွေအတွက်စုပေးတာကိုမကြိုက်တဲ့ပုံရပါတယ်တခါ2019 Grammy ဂီတဆုပေးပွဲမှာသူဆုရတော့ဆုလက်ခံကျေးဇူးတင်စကားပြောရင်းနဲ့သူပြောသွားခဲ့ပူတာကတော့တာမန်အလုံးလုံးနေကြတဲ့သူတွေသူတို့ရဲ့ချွေးနှဲစာလေးနဲ့လက်မှတ်ဝယ်ပြီးတော့မိုးရွာနေကြတဲ့မှာကိုယ့်ရဲ့ show ဝဲကိုလာကြည့်ရဲဆိုရင်ပဲဒီလိုဆုတွေမလိုပါဘူးအဲ့မှာရင်ဆုရထားပြီးသားပါလို့သူပြောသွားတာပါဒါမှလည်းသူစင်မောကစကားမဆုံးလိုက်ပါဘူးသူပြောနေတာကိုပြနေတာရက်ပစ်လိုက်တာဖြစ်ပါတယ်ဒီနေ့ Grammy ဆုပေးပွဲကတော့ American အနောက်ခြံ Los Angeles မြို့မှာ January 31ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တဲ့ရောင်းတင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဒါကတော့မဲတနာကျော်အပတ်စဉ်တင်ဆက်နေတဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ပါရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေသတင်းလွှာတွေကိုတော့ဒီ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မရွေးနှာစင်ကြည့်ရှုနိုင်ကြပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
2022ခုနှစ်ဖေဖော်ဝါရီလမှာစစ်အာဏာသိမ်းခဲ့တဲ့မြန်မာစစ်အုပ်ချုပ်ရေးအဖွဲ့အားနိုင်ငံရဲ့ဒီမိုကရေစီနှိကျရွေးကောက်ထားတဲ့ခေါင်းဆောင်တွေနဲ့ဒီမိုကရေစီအဆောက်အုံတွေကိုထပ်ပြီးတိုက်ခိုက်သလိုမြန်မာပြည်သူတွေအပေါ်မှာလည်းရရဆက်ဆက်ဖိနှိပ်မှုတွေတိုးမြင့်လာပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်တို့ကိုလူမှုမတိမငြိမ်ဖြစ်အောင်သွေးထိုးလှုံ့ဆော်မှုကိုဗစ် -19 စီးမြင့်တွေကိုချိုးဖောက်မှုနဲ့ဆွဆွဲပြီးဒီဇင်ဘာလ6ရက်နေ့မှာတရားရုံးကထောင်ဒဏ်၄နှစ်ချမှတ်ခဲ့ပါတယ်။စစ်အုပ်ချုပ်ရေးအဖွဲ့အားထောင်ဒဏ်ကို2နှစ်အဖြစ်လျှော့ချလိုက်ပေမဲ့လည်းဒေါက်အောင်ဆန်းစုကြည်နဲ့တခြားသောဒီမိုကရေစီနှိကျရွေးကောက်ခံတာဝန်ရှိသူတွေကတော့တမင်အကွက်ဆင်ထားတဲ့ဆွဲချက်အများအပြားနဲ့ရင်ဆိုင်နေရဆဲဖြစ်ပြီးဆယ်စုနှစ်နဲ့ချီထောင်ချနိုင်ပါတယ်။ဒေါက်အောင်ဆန်းစုကြည်ကိုပြစ်ဒဏ်စီရင်မှုနဲ့တခြားသောဒီမိုကရေစီနှိကျရွေးကောက်ခဲ့ကြတဲ့တာဝန်ရှိသူတွေအပေါ်ဖိနှိပ်မှုတွေဟာဆိုရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့တရားစီရင်ရေးအပေါ်မှာထပ်မံစော်ကားမှုဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကင်ကပြောဆိုခဲ့ပါတယ်။စစ်အာဏာရှင်ဘက်ကတရားဥပဒေစိုးမိုးရေးကိုဆက်လက်လစ်လျူရှုနေပြီးမြန်မာပြည်သူတွေအပေါ်မှာကြဲကြဲပြန့်ပြန့်အကြမ်းဖက်တာတွေဆက်လုပ်နေတာဟာဆိုရင်မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအတွက်အရေးတကြီးလှုပ်ဖို့လိုနေပြီဆိုတဲ့အချက်ကပိုပြီးပေါ်လွင်စေပါတယ်။မြန်မာတရားရုံးရဲ့ဆုံးဖြတ်ချက်ကိုနိုင်ငံတကာအတိုင်းအဝိုင်းမှာလည်းအများအပြားလည်းရှုံချခဲ့ပါဗါဒ်အတိတ်ပဲမဲ့မယိုးဖြောင်းတဲ့လောက်ရက်အဖြစ်နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ Amnesty International ကပြောဆိုပါဗါလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကတော့အခြေအမြင့်မရှိတဲ့လောက်ရက်အဖြစ်ပြောခဲ့ပါဗါစစ်တပ်ကထိန်းချုပ်တဲ့တရားရုံးကနေတိုးတိုးသိပ်သိပ်လှုပ်ဆောင်ခဲ့တဲ့အတုအယောင်တရားစီရင်မှုနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပြစ်ဒဏ်စီရင်ခဲ့တာဟာဆိုရင်နိုင်ငံရေးရွေချက်နဲ့လှုပ်တာသာဖြစ်တယ်လို့ကုလသမဂ္ဂလူအခွင့်ရေးမဟာမင်းကြီးမစ်ရှယ်ဘက်ရှလက်ကလည်းပြောခဲ့တာပါ။ဥရောပသမဂ္ဂရဲ့နိုင်ငံခြားဆက်ဆံရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဇက်ဖော်ရဲလ်ကတော့ဒီပြစ်ဒဏ်စီရင်မှုဟာဆိုရင်တရားဥပဒေစိုးမိုးရေးကိုဖျက်ဆီးတဲ့နောက်ထပ်လှုပ်ဆောင်ချက်တစ်ရပ်မြန်မာနိုင်ငံတွင်ပေါ်တင်လူအခွင့်ရေးကျူးလွန်မှုလို့ထုတ်ပြန်ပြောဆိုခဲ့ပါတယ်။ ဖေဖော်ဝါရီလ၁ရက်နေ့စစ်အာဏာသိမ်းပြီးတဲ့နောက်စစ်အာဏာရှင်ဟာမြန်မာလူထုရဲ့အခွင့်အရေးတွေကိုဒရဇက်အကြမ်းဖက်တိုက်ခိုက်ပါတယ်။ငြိမ်းချမ်းစွာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေဘက်ကသေချေဒဏ်ရာရစေလောက်တဲ့အင်အားသုံးပါတယ်။လူပေါင်း1300ကျော်တပ်ဖြတ်ခံရမှုနဲ့လူပေါင်း1000ကျော်ထောင်ချခဲ့မှုအတွေ့စစ်အုပ်ချုပ်ရေးအဖွဲ့မှတာဝန်ရှိပါတယ်။ဒေါအောင်ဆန်းစုကြည်နောက်မြန်မာနိုင်ငံတွင်တရားဥပဒေမဲ့ဖန်ခံထားသူအလုံးကိုစစ်အုပ်ချုပ်ရေးအဖွဲ့ဘက်ကပြန်လွှတ်ပေးဖို့နိုင်ငံသားဝန်ကြီးဘလင်ကင်ကတောင်းဆိုပါတယ်စစ်အုပ်ချုပ်ရေးအဖွဲ့အနေနဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုသဘောတူထားတာနဲ့အတူပဲမြန်မာပြည်သူတွေရဲ့အကျိုးစီးပွားအတွက်ငြိမ်းချမ်းစွာဖြေရှင်းလို့သူတက်ဆိုင်သူအလုံးနဲ့အပြုသဘောဆောင်ဆွေးနွေးရေးလုပ်ဖို့လဲထပ်ပြီးတောင်းဆိုပါတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်လွတ်လပ်မှုနဲ့ဒီမိုကရေစီကိုမျှော်မှန်းကြတဲ့မြန်မာပြည်သူတွေနဲ့ကျွန်တော်တို့အတူယက်တည်ပြီးစစ်အုပ်ချုပ်ရေးအဖွဲ့ဘက်ကအကြမ်းဖက်နေတာတွေအဆုံးသတ်ရေးလူထုရဲ့ဆန္ဒကိုလေးစားလိုက်နာရေးနဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုကိုပြန်လည်ရောက်ရှိစေရေးအတွက်လဲစစ်အုပ်ချုပ်ရေးအဖွဲ့ကိုတောင်းဆိုပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါပါရှင
်အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒေါက်ခင်မျိုးသက်ကပြောပြမှာပါ
အာရှသုံးနိုင်ငံခီးစဉ်တွားရောက်နေတဲ့ American နိုင်ငံချိုင်းဝန်ကြီး Anthony Blinken ဟာအခု Indonesia နိုင်ငံကိုရောက်နေပါတယ်သူရဲ့နှစ်ရက်ကြာ Indonesia ခီးစဉ်အတွင်း American Indonesia နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးအတွက်အင်ဒိုနီးရှားခေါင်းဆောင်တွေနဲ့ဆွေးနွေးဖို့ရှိတဲ့အပြင်ဘိုင်ဒန်အစိုးရရဲ့အာရှဒေသဆိုင်ရာမူဝါဒမင်းခွန်းပြောကြားဖို့ရှိပါတယ်။တနင်္လာနေ့ကဝန်ကြီးဘလင်ကင်ဟာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့တွေ့ဆုံခဲ့ပါတယ်။ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဗီဇာပြောင်းမျိုးကွဲတဲ့ Omicron အကူးစက်ခံသူတဦးပထမဆုံးသေဆုံးခဲ့ပါတယ်။ဗြိတိန်နိုင်ငံမှာ Omicron ကူးစက်ခံမှုအသစ်တွေတိုးလာမှုနဲ့ရင်ဆိုင်နေရတယ်လို့ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကနိုင်ငံကိုပြောတဲ့ရုပ်သံမင်းကွန်းမှာသတိပေးခဲ့ပြီးတဲ့နောက်တနင်္လာနေ့မှာပဲအခုလိုသေဆုံးမှုကိုကြေညာခဲ့တာဖြစ်ပါတယ်။1989ခုနှစ်တရားနာမင်းရှင်ပြင်အစုလိုက်ပြုံလိုက်တပ်ဖြတ်မှုအောက်မေ့ပွဲဖြစ်နေခွင့်ပြုချက်မရဘဲနဲ့ကျင်းပခဲ့တဲ့ဖျောင်းနိုင်မီထွန်းကြီးပွဲမှာပါဝင်မှုနဲ့ဟောင်ကောင်ကမီဒီယာလုပ်ငန်းရှင်ကြီးထင်ရှားတဲ့ဒီမိုကရေစီတက်ကြွလှုပ်ရှားသူဂျင်မီလိုင်းကိုတနင်္လာနေ့မှာပဲထောင်ဒဏ်13လချမှတ်လိုက်ပါတယ်။နာမည်ကြီး Times Magazine ကြီးက2021ခုနှစ်အတွက်အလွန်မိုးနိုင်ဆုံးထူးခြားတဲ့ပုဂ္ဂိုလ်ဖြစ်တဲ့ Tesla ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Elon Musk ကိုရွေးချယ်လိုက်ပါတယ်။သူဟာ SpaceX ကုမ္ပဏီကိုတည်ထောင်သူဖြစ်ပြီးဒီကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ဖြစ်တဲ့ဤပညာဆိုင်ရာ Neuralink ကုမ္ပဏီကိုရောအခြေခံအဆောက်အုံတွေတည်ဆောက်တဲ့ Boring ကုမ္ပဏီကိုပါတည်ထောင်ခဲ့သူဖြစ်ပါတယ်။သူရဲ့လျှက်စက်ကားကုမ္ပဏီဟာကမ္ဘာမှာတန်ဖိုးအရှိဆုံးကားတွေကိုထုတ်လုပ်နေတယ်လို့အာဂါတာရဲ့ပြန်တမ်းမှုလှုပ်ဆောင်တဲ့သူ့ရဲ့ဒုံးမြန်ကုမ္ပဏီကလည်းအရက်သားတွေနဲ့လဲပတ်တာဖြစ်ပါတယ
်။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ကြတာပါရှင်ညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမုံပါအတန်ဖန်းအင်ဂျင်နီယာကတော့တိုနီဘူလော့ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ဒဲရက်စမစ်ပါရှင်ကျမတို့ဒီ VOA မြန်မာပိုင်းအစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ဘေးအန္တရာယ်အသွေးတွေကနေကင်းဝေးကြပါစီရှင်
This program has come to you from the Voice of America, Washington.